Welcome to the Voice of America in Burmese.
မင်္ဂလာနေနေခင်ပါရှင် VOA American တန်ရဲ့2022ခုနှစ် January 6ရက်စာသားပတိနေ့နေနေခင် VOA မြန်မာပိုင်းစီစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio စီစဉ်ကိုရုပ်သံထဲမှာဖြည့်ဆွဲတင်ဆက်နေပါတယ်လိုင်းတိုမီတာ3249ရုပ်ပြင်လိုင်းလက်မီတာ190 kHz 1905ရုပ်ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင
်မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးဇော်ပါဒီကနေ့သတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူတင်ပြပေးသွားမှာပါဒီကနေ့သတင်းတွေထဲမှာဆိုလို့ရှိရင်မြောက်ကိုရီးယားကနေပြီးတော့ ballistic missile ပစ်ခတ်လိုက်တဲ့အပေါ်အမေရိကန်ကကန့်ကွက်ရှုံးချလိုက်တဲ့သတင်းဒါအပြင်ယူကရိန်းရဲ့အထောက်အကူအာဏာကိုကာကွယ်ဖို့အမေရိကန်နဲ့ဂျာမနီတို့ကသဘောတူတဲ့အကြောင်းပြောဆိုလိုက်တဲ့သတင်းကမ္ဘောဒီးယားမှာဆန္ဒပြတဲ့ကာစီနိုအလုပ်သမားတွေကိုဖမ်းဆီးတာဟာလူ့ခွင့်ရေးချိုးဖောက်တာဖြစ်တဲ့အကြောင်းကုလသမဂ္ဂကပြောဆိုလိုက်တဲ့သတင်းစတဲ့စိတ်ဝင်စားစရာသတင်းတွေကိုတင်ပြပေးပါပါခင်ဗျာ
ကောင်းပါပြီရှင်သတင်းစီစဉ်နောက်ပိုင်းမှာလဲကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ရဲ့မြန်မာခီးစဉ်ရည်ရွယ်ချက်ပေါ်တုံ့တက်ချက်နဲ့အတူသူ့ခီးစဉ်ကိုမြန်မာအရက်ဖက်အဖွဲ့အစည်းတွေကစန့်ကျင်တဲ့အကြောင်းသတင်းပေးပို့ချက်စတာတွေကိုတင်ပြမှာပါအဲ့ဒီနောက်မှာတော့
ပါပြီးတော့ပြေးလာတယ်ပြီးတော့တိုက်ပွဲနဲ့အေးရဲချင်းမှာတို့ရွာပြန်ရတယ်။အဲပြီးတော့လက်နဲ့ကြီးပြန်ကြတဲ့အခါမှာပြန်ပြီးတော့ပြေးလာကြတယ်။အဲ့လိုပြေးလာအသွားပြန်ဆိုသုံးကြောလောက်ရှိပြန်နော်
။ဒါကတော့ KNP နဲ့မြောက်ဝတီခရိုင် KNU ထိန်းချုပ်ရာ 4K ကော့မျိုးတစ်ဒေတာတဝိုက်ထပ်ပြေးနေရတဲ့စစ်ဆောင်ဒုက္ခသည်တွေရဲ့အခြေအနေကိုတင်ပြတဲ့အခါမှာနားဆင်ရဖို့ရှိပါတယ်။အစီအစဉ်နောက်ပိုင်းမှာတော့ဥကျော်စံသားရဲ့မြမအရေးတုံ့တက်ချက်အာကစားကဏ္ဍလူထုနဲ့ကျန်းမာရေးစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါ။အခုတော့နောက်ဆုံးရမြမနဲ့နိုင်ငံတကာသတင်းတွေကိုကိုစော်မိုးကျော်နဲ့ကိုခင်မောင်စိုးမင်းတို့ကတင်ဆက်မှာပါရှင်။
နောက်ကိုရီးယားနိုင်ငံက ballistic missile ပဲထိန်ဒုံးကျည်လက်နက်လို့ယူဆရတဲ့ missile ဒုံးကျည်စမ်းသပ်ပစ်ခတ်လိုက်တဲ့အပေါ်အမေရိကန်ပြည်ထောင်စုကကန့်ကွက်ရှုတ်ချလိုက်ပြီးတွစ်ဆုံဆွေးနွေးဖို့လိုကြောင်းဗိုလ်ထူးနေမှပြောကြားလိုက်ပါတယ်။အခုလို missile လက်နက်စမ်းသပ်ပစ်ခတ်လိုက်တာဟာကုလသမဂ္ဂလုံခြုံရေးကောင်စီကချမှတ်ထားတဲ့ဆုံးဖြတ်ချက်ကိုချိုးဖောက်ရာကျသလိုအိန္ဒိယနိုင်ငံအနေနဲ့နိုင်ငံတကာအတိုင်းအဝိုင်းကိုချိန်ချောက်ရာရောက်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကပြောဆိုပါတယ်။အမေရိကန်အနေနဲ့တန်တပန်ရေးအရာဖြစ်ရှင်းဖို့တန်ဋိဌာချထားကြောင်းနဲ့မြောက်ကိုရီးယားအနေနဲ့ဆွေးနွေးစကားပြောဖို့လိုတယ်လို့လည်းတိုက်တွန်းလိုက်ပါတယ်။မဟာမိတ်တွေဖြစ်တဲ့တောင်ကိုရီးယားနဲ့ဂျပန်နိုင်ငံကိုအမေရိကန်ပြည်ထောင်စုအနေနဲ့ကာကွယ်တောင်းမှဖြစ်ကြောင်းကိုလည်းနိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်နဲ့ကာကွယ်ရေးဝန်ကြီးလွိုက်တ်အော့စတင်တို့ဟာလာမယ့်ဇာတာပတိနေ့မှာဂျပန်နိုင်ငံခြားရေးဝန်ကြီးနဲ့ကာကွယ်ရေးဝန်ကြီးတို့နဲ့ပုံမှန်လုံခြုံရေးဆိုင်ရာအစည်းအဝေးကိုဂျာတာပရင်းနေမှာပြုလုပ်သွားဖို့ရှိနေပါတယ်။မြောက်ကိုရီးယားကဗိုလ်ထူးနေကပြစ်လွတ်လိုက်တဲ့ဒုံးကျည်ဟာ ballistic missile ပဲထိန်ဒုံးကျည်လို့ယူဆရတဲ့အကြောင်းတောင်ကိုရီးယားစစ်တပ်ကလည်းအတည်ပြုပြောဆိုထားပါတယ်
။အမေရိကန်ပြည်ထောင်စုနဲ့ဂျာမနီနိုင်ငံတို့ကယူကရိန်းနိုင်ငံရဲ့ပိုင်နက်နဲ့အချုပ်အခြာကိုကာကွယ်ဖို့အတွက်အခိုင်အမာထောက်ခံကြောင်းမနေ့ဗိုလ်ထူးနေကပြောကြားလိုက်ပါတယ်။ဒါအပြင်တကယ်လို့ရုရှားနိုင်ငံကအိမ်နီးချင်းယူကရိန်းနိုင်ငံကိုကျူးကျော်တဲ့လမ်းကြောင်းနဲ့တိုက်ခိုက်လာမယ်ဆိုရင်ရုရှားအနေနဲ့ကြီးမားပြင်းထန်ဆိုးွားတဲ့အကျိုးဆက်ကိုလည်းခံစားရလိမ့်မယ်လို့သတိပေးလိုက်ပါတယ
် If Russia nonetheless chooses to escalate we will respond swiftly
တကယ်လို့ရုရှားအနေနဲ့ယူကရိန်းကိုကျူးကျော်မှုရွေးချယ်လာမယ်ဆိုရင်ကျွန်တော်တို့ကလည်းအလင်းအမြန်တုံ့ပြန်ရပါလိမ့်မယ် NATO အဖွဲ့အစည်းအပါအဝင်EU ဥရောပသမဂ္ဂနဲ့ G7 စက်မှုဖွံ့ဖြိုးပြီးခုနှစ်နိုင်ငံနဲ့ကျွန်တော်တို့မဟာမိတ်တွေအမေရိကန်နဲ့ဂျာမနီအားလုံးပေါင်းပြီးတော့ကြီးမားပြင်းထန်တဲ့တုံ့ပြန်မှုအကျိုးဆက်တွေကိုရင်ဆိုင်ရမယ်ဆိုတာရှင်းရှင်းလင်းလင်းပြောကြားလိုပါတယ်လို့ပြောသွားတာပါဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာအမေရိကန်နဲ့ရုရှားအစစ်မြေအရာရှိတွေဆွေးနွေးမဲ့နေ့ရက်မတိုင်ခင်မှာအဲ့ဒီလိုသတိပေးချက်ကိုထပ်မံပြောဆိုလိုက်တာပါဂျာမနီနိုင်ငံရဲ့ဝန်ကြီးဘက်ပေါ့အမေရိကန်ပြည်ထောင်စု Washington DC မြို့တော်ကိုရောက်ရှိပြီးအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလန်ကန်နဲ့တွေ့ဆုံစဉ်မှာရုရှားအနေနဲ့ယူကရိန်းကိုတိုက်ခိုက်လာရင်ရှင်းလင်းတိကျတဲ့တန်ဖိုးပြန်လည်ပေးဆက်ရမယ်လို့ပြောဆိုလိုက်ပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာပြည်တွင်းစစ်ဖြစ်ဖို့အခြေအနေအားလုံးပြည့်စုံနေတယ်လို့အရှေ့တောင်အာရှနိုင်ငံများအဖွဲ့ ASEAN ရဲ့အလဲကျဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံရဲ့နိုင်ငံခြားရေးဝန်ကြီးကတနင်္လာနေ့တုန်းကပြောဆိုခဲ့ပါတယ်ဝန်ကြီးချုပ်ဟွန်ဆန်ဟာတောက်ကြနေတဲ့စနေနေ့တွေမှာမြန်မာနိုင်ငံကိုသွားဖို့ရှိနေပြီးအဲ့ဒီမတိုင်ခင်တနင်္လာနေ့ကစင်ကာပူနိုင်ငံ ISEAS Institute ကကမကထပြုလုပ်ခဲ့တဲ့ဟောပြောပွဲဆွေးနွေးပွဲတစ်ခုမှာကမ္ဘောဒီးယားနိုင်ငံသားဝင်ကြီးပတ်ခွန်ဆောင်ကအဲ့ဒီလိုပြောဆိုခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့နိုင်ငံရေးနဲ့လုံခြုံရေးအကြံအတဲဟာနှဆိုင်လာနေပြီးစီးပွားရေးကျန်းမာရေးနဲ့လူသားချင်းစာနာမှုအကြံအတဲစီစီကိုဥတီသွားနေတယ်လို့ကမ္ဘောဒီးယားနိုင်ငံသားဝင်ကြီးကသတိပေးခဲ့ပါတယ်။မြန်မာနိုင်ငံမှာအခုဆိုလို့ရှိရင်အစိုးရ၂ရက်ရှိနေပါတယ်။လက်နက်ကိုင်အဖွဲ့အများအပြားရှိနေပါတယ်။အတန်းမဖက်အာနာဖီဆန်ရဲ့ CDM လှောက်ရှားမှုကိုလူလူကဆင်နွှဲနေပါတယ်နိုင်ငံတကာနိုင်ငံတဝန်းမှာပျောက်ကြားစစ်ဆင်နွှဲနေကြတယ်လို့လည်းကမ္ဘောဒီးယားဝင်ကြီးဟိုဆွန်ကပြောဆိုခဲ့ပါတယ်ဝင်ကြီးချုပ်ဝန်ဆိုင်ရဲ့ခီးစင်ဟာအာနာသိန်းစစ်ကောင်စီကိုတရားဝင်မှုပေးတယ်လို့ဖြစ်မယ်ဆိုတဲ့ဝေဖန်ချက်ကိုတော့နိုင်ငံသားရေးဝင်ကြီးဖခုံဆွန်ကပယ်ချခဲ့ပါတယ်ခင်ဗျာ
ကမ္ဘောဒီးယားနိုင်ငံမှာနှစ်တကူအကြိုနေ့ကစဖြစ်ခဲ့တဲ့ဆန္ဒပြပွဲအတွင်းအ ਨੇ ဆုံးအလို့သမားတက်မကခေါင်းဆောင်နဲ့တက်ချွာလှုပ်ရှားသူ29ယောက်ကိုဖမ်းဆီးထိန်းသိမ်းလိုက်တာဟာလူခွေရဲ့ဥပဒေကိုချိုးဖောက်ရရောက်တယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအဖွဲ့ကြီး UNOCHA ကမနေ့ဗုဒ္ဓဦးနေ့ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။စာနာပြပွဲမှာပါဝင်ကြသူတွေတဲကအကြမ်းဖက်ဖမ်းဆီးခံရသူအများစုဟာမိန်းကလေးတွေဖြစ်ကြကြောင်းနဲ့အဲ့ဒီလိုအကြမ်းဖက်ဖမ်းဆီးတာဟာလွတ်လပ်စွာအသင်အပင်ဖွဲ့စည်းခွင့်စီတန်းလက်လက်ကွင်းတို့ကိုစန့်ကျင်ရာရောက်တယ်လို့လည်းလွတ်လပ်တဲ့လူအခွင့်အရေးကျွမ်းကျင်သူတွေကပြောဆိုကြအောင်ဖော်ပြထားပါတယ်။အဲဒီလိုအကြမ်းဖက်တဲ့လုပ်ရကိုမိမိတို့အနေနဲ့ပြင်းပြင်းထန်ထန်ရှုံချပါကြောင်းလဲတုတ်ထုတ်ပြန်ချက်မှာရေးသားထားပါတယ်။ဒီကိစ္စကိုမိမိတို့ကအနီးကပ်စောင့်ကြည့်နေပါကြောင်းနဲ့ရဲတပ်ဖွဲ့ရဲ့အဲဒီလုပ်ရအတွက်ကမ္ဘောဒီးယားအစိုးရအနေနဲ့ရှင်းလင်းပေးဖို့လဲကုလသမဂ္ဂကျွမ်းကျင်သူတွေကတောင်းဆိုထားကြပါတယ်ခင်ဗျာ။
ဒီလိုအမေရိကန်တန်မနက်ဖြန်မြန်မာဘာသာအစီအစဉ်လေးကိုမနက်6နာရီကနေ9နာရီထိတိုင်းဒိုမီတာ32 kHz 9335နဲ့9383ညတိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းမက်မီတာ190 kHz 1505တို့ကနေပြထုတ်လွှင့်ပေးနေပါရဲ့ရှင
် VOA ရဲ့အတန်လင်းအစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာဖြစ်ပါတယ်ကျွန်တော်တို့ဆက်လက်ပြီးတော့သတင်းတွေကိုတင်ပြပေးပါဦးမယ်စီးရီးယားနဲ့အီရန်မှာရှိတဲ့အမေရိကန်နဲ့မဟာမိတ်တပ်ဖွဲ့တွေရှိတဲ့စခန်းတွေကိုအီရန်ကြောတောက်နောက်ကန်ပေးထားတယ်လို့ယူဆရတဲ့စစ်သွေးကြောင့်အုပ်စုတွေကရော့ကက်ဒုံးကြီးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တဲ့အပေါ်အမေရိကန်နဲ့မဟာမိတ်တပ်တွေကလက်တုပ်ပြန်တိုက်ခိုက်ခဲ့တယ်လို့ဗုဒ္ဓဦးနေ့မှာပြောကြားခဲ့ပါတယ်စီးရီးယားနိုင်ငံမှာအမေရိကန်မဟာမိတ်တပ်တွေနဲ့စီးရီးယားဒီမိုကရက်တစ်တပ်ဖွဲ့ SDF တပ်တွေရှိတဲ့နေရာGreen Village အစိမ်းရောင်ရွာနေရာကိုအီရန်နိုင်ငံကကြောတောင်တောက်ကန်ပေးထားတဲ့စစ်သွေးကြောအုပ်စုကရော့ကက်ဒုံးကြီးတွေနဲ့ပစ်ခတ်ခဲ့တယ်လို့အမေရိကန်နဲ့မဟာမိတ်တပ်ဖွဲ့တွေကဗုဒ္ဓဦးနေ့ကဆွဆွဲပြောဆိုခဲ့ပါတယ်။အမေရိကန်နဲ့မဟာမိတ်တပ်တွေကရော့ကက်စတင်ပစ်ခတ်တဲ့နေရာတွေလို့နေရာတွေကိုချက်ချင်းလက်တုံပြန်ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့မဟာမိတ်တပ်ဖွဲ့ကထုတ်ပြန်ကြေညာပါတယ်။ဒါအပြင်ဒုံးကြီးပစ်လွတ်တယ်လို့ယူဆရတဲ့နေရာတွေကိုလေကြောင်းကနေလည်းပြန်လည်တိုက်ခိုက်ခဲ့တယ်လို့ဒေသခံတွေရဲ့လူမှုကွန်ရက်စာမျက်နှာတွေမှာဖော်ပြပါရယ်အမေရိကန်အစိုးရတာဝန်ရှိသူတွေကတော့လက်ရှိစစ်ဆင်ရေးတွေနဲ့ပတ်သက်လို့မှတ်ချက်ပြုပြောဆိုဖို့ညွှန်ဆိုကြပါရယ်ခင်ဗျာ
ပြိုင်ဘက်အိန္ဒိယနိုင်ငံရဲ့လေတပ်ဆွမ်းအားတည်ဆောက်မှုကိုတုံ့ပြန်တဲ့အနေနဲ့ပါကစ္စတန်နိုင်ငံဟာတရုတ်နိုင်ငံစီကနေဘက်ဆုံသုံးဂျေတန်ဂျက်တိုက်လေယာဉ်တွေဝယ်ယူမယ်လို့ပါကစ္စတန်စစ်ဘက်ကမနေ့ဗုဒ္ဓဦးနေ့ကအတည်ပြုလိုက်ပါတယ်အင်ဂျင်တစ်လုံးတက်ဂျေတန်ဂျက်တိုက်လေယာဉ်တွေကိုတရုတ်လေတပ်မှ2005ခုနှစ်ကတည်းကအသုံးပြုခဲ့တာဖြစ်ပါတယ်။ပြိုင်ဘက်အိန္ဒိယကပြင်သစ်လုံ Rafale ဂျက်တိုက်လေယာဉ်တွေကိုဝယ်ယူထားတဲ့အတွက်အင်အားချိန်ဝင်ရှာညှိတဲ့အနေနဲ့တရုတ်တိုက်လေယာဉ်တွေကိုဝယ်ယူတာဖြစ်တယ်လို့ပါကစ္စတန်ပြည်ထောင်စုဝန်ကြီးရှိတ်အာမက်ကပြောဆိုခဲ့ပြီးတဲ့နောက်မှာစစ်ဘက်ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဘာဘာ FT ခါကပြောဆိုလိုက်တာဖြစ်ပါတယ်။ဒါပေမဲ့လည်းဂျေတန်တိုက်လေယာဉ်ဘယ်နှစီဝယ်ယူထားမယ်ဆိုတာကတော့သူကပြောဆိုဖို့ညှင်းဆိုလိုက်ပါတယ်ခင်ဗျာ။
လစ်တူရေးနီးယားနိုင်ငံမှာစီးပွားရေးသမားတွေကတရုတ်နိုင်ငံနဲ့ကုန်သွယ်ရေးမှာအငြင်းပွားမှုတွေကြောင့်ဆုံးရှုံးမှုတွေရှိတယ်လို့ညှိတွားနေခြင်းတွေမှာပဲလစ်တူရေးနီးယားနိုင်ငံမှာဒေါ်လာတန်း200မတ်တီရင်းနှီးမြှုပ်နှံမယ်လို့ထိုင်ဝမ်နိုင်ငံကမနေ့ဗုဒ္ဓဦးနေ့ကကြေညာလိုက်ပါတယ်လစ်တူရေးနီးယားနိုင်ငံမြို့တော်မှာပြီးခဲ့တဲ့နိုဝင်ဘာလကထိုင်ဝမ်ရဲ့ကိုယ်စားလှယ်ရုံးဖွင့်လှစ်ခဲ့တဲ့အတွက်ဒါဟာတရုတ်ပြည်မှာကြီးတဲ့တန်တမာရေးအရာလမ်းခွဲလိုက်ခြင်းဖြစ်တယ်လို့ဆိုပါရက်မိမိတို့ထိုင်ဝမ်အနေနဲ့လစ်တူရီးနီးယားနိုင်ငံမှာအစာပြိုးအနေနဲ့ဒေါ်လာတန်း200မတ်တီရင်းနှီးမြှုပ်နှံထားမယ်ဆိုတာကိုလည်းထိုင်ဝမ်ကိုယ်စားလှယ်ရုံးရဲ့တာဝန်ခံကပြောဆိုပါရက်ဒါဟာတရုတ်ပြည်မှာကြီးကနေပြည်အမျိုးစုံပေးနေတဲ့ကြားကလစ်တူရီးနီးယားနိုင်ငံနဲ့စီးပွားဖွံ့ဖြိုးတိုးတက်ရေးစီမံကိန်းတွေရဲ့အစိတ်အပိုင်းတစ်ခုဖြစ်တယ်လို့ပြောဆိုပါရက်အဲ့ဒီလိုရင်းနှီးမြှုပ်နှံမှုတွေတဲမှာ တပိုင်းတစ်စက်လျက်ကူးပစ္စည်းတွေလေးစားဇီဝပစ္စည်းနှီးပညာဆိုင်ရာစံမှုကဏ္ဍတွေလည်းပါဝင်တယ်လို့ပြောဆိုခဲ့ပါတယ်ခင်ဗျာ
ဒီတိုင်းနိုင်ငံမှာအမျိုးသမီးတွေကိုချိန်းချောက်အနိုင်ကျင့်နေတဲ့သူတွေကိုနောက်ထပ်မကျွလွန်ရဲလောက်အောင်ကြောက်ရွံ့သွားတဲ့အထိအပြစ်ပေးအရေးယူဖို့နဲ့အမျိုးသမီးတွေကိုလည်းတရားစီရင်ရေးအပေါ်ပြန်လည်တပ်ဝင်ယုံကြည်လာအောင်လုပ်ရေးကိုအဓိကဦးစားပေးရေးအစီအစဉ်တွေအဖြစ်လှုပ်ဆောင်သွားမယ်လို့ဗြိတိသျှတရားရေးဝန်ကြီးကပုံတူးနေ့မှာပြောဆိုလိုက်ပါတယ်အမျိုးသမီးတွေအကြမ်းဖက်ခံရတာနဲ့အသက်ခံရတဲ့ကိစ္စတွေဇက်တိုက်ဆိုသလိုဖြစ်ခဲ့ပြီးနောက်အခုလိုအစီအစဉ်ကိုလုပ်ဖို့ဝန်ကြီးကပြောဆိုလိုက်တာပါမကြသေးမီကရဲအရာရှိကိုယ်တိုင်ကျူးလွန်ခဲ့တဲ့လူတတ်မှုအပါအဝင်အမျိုးသမီးတွေအသက်ခံရတဲ့ကိစ္စတွေဟာသူ့အနေနဲ့အလွန်ပဲတုန်လှုပ်မိတယ်လို့တရားရေးဝန်ကြီးဒိုမနစ်ရီကပြောဆိုလိုက်ပါတယ်အမျိုးသမီးအများစုဟာညမောင်မှတယောက်တည်းအပြစ်မထွက်ရတာမျိုးဒါမှမဟုတ်သူတို့နေထိုင်ရာအိမ်ထဲမှာပဲရိုင်းနှက်ခံရတာမျိုးစိတ်မကောင်းစရာအခြေအနေတွေဟာနေ့စဉ်ဖြစ်ပျက်နေတယ်လို့လည်းဆိုပါတယ်ဒီတိုင်းနိုင်ငံအင်္ဂလန်နဲ့ဝေလနယ်တွေမှာ2020ခုနှစ်မတ်လအထိတရားဝင်စီးရင်တွေအရအမျိုးသမီးပေါင်း136သိန်းဟာအိမ်တွင်းအကြမ်းဖက်မှုတွေခံရတယ်လို့လည်းဖော်ပြထားပါတယ်ခင်ဗျာဒီ The Voice of America
ကြတာပြည်နေနေခင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။တရင်အစီအစဉ်ကိုကုဇော်မိုးကျော်နဲ့ကုခင်မောင်စိုးမီနုကတင်ဆက်ခဲ့တာပါရှင်။မကြာခင်မှာတော့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ရဲ့ဒီမြန်မာနိုင်ငံကိုလာရောက်မဲ့ကိစ္စအပေါ်မှာအရက်ဖက်အဖွဲ့အစည်းတွေစန့်ကျင်တဲ့အကြောင်းတရင်ပေးပို့ချက်ကိုတင်ပြဖို့ရှိပါတယ်ရှင်။အခုတော့ဒီ 6K ကဒေတာတဝိုက်ကစစ်ဘေးဒုက္ခသည်တွေရဲ့အခြေအနေကိုကြည့်ကြရအောင်ပါ။ကင်းပြည်နယ်မြောက်ပိုင်းခရိုင် KNU ထိန်းချုပ်ရာ6K ကမြို့တေတာတဝိုက်ကထပ်ပြင်းနေရတဲ့စစ်ဘေးဒုက္ခသည်တွေဟာနေရပြန်ဖို့အခက်အခဲဖြစ်နေစေပါစစ်ကောင်စီတပ်တွေနဲ့ KNU ကရင်အမျိုးသားလူမျိုးရေးတပ်ကရင်အမျိုးသားကာကွယ်ရေးတပ် NUG လက်အောက်ခံပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေကြားမှာဒီဇင်ဘာလ15ရက်နေ့ကစခဲ့တဲ့တိုက်ပွဲတွေကြောင့်ဒုက္ခသည်2000လောက်ထပ်ပြေးတိမ်းရှောင်နေကြရပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်မအေးမာကပြောပြမှာပါရှင်
။ကရင်ပြည်နယ်မြဝတီခရိုင်၄ကီကောမြို့တက်အတွင်းမှာခိုလုံနေတဲ့လွှတ်တော်မတ်2ဦးနဲ့အကြမ်းမဖက်အာနာဘီဆန် CDM လုထားတဲ့ဝန်ထမ်း20ကျော်ကိုစစ်ကောင်စီတပ်တွေကဒီဇင်ဘာလ14ရက်နေ့မှာဝင်ရောက်ဖမ်းဆီးရာကနေနောက်တရက်မှာကရင်မျိုးသားလွတ်မြောက်ရေးတပ်အပါအဝင်ပူပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေဟာတိုက်ပွဲတွေဖြစ်ခဲ့ပါတယ်။နှစ်ဖက်တိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်မှုအပြင်လေယာဉ်နဲ့ပါဗုံးကျဲတိုက်ခတ်မှု၄ရက်ဆက်တိုက်လုပ်ခဲ့တာကြောင့်ထိုင်းနိုင်ငံဘက်ကစစ်ဘေးရှောင်ဒုက္ခသည်တပေါင်းကျော်ထွက်ပြေးခဲ့ကြရပါတယ်။မြန်မာပြည်ထဲမှာလည်းစစ်ဘေးရှောင်တောင်ကနန်းလောက်ဟာအိုးအိမ်ဆုံးခွာပြီးတောတောင်တွေထဲမှာပဲပုံအောင်နေထိုင်နေရဆဲဖြစ်ပါတယ်။ဒုက္ခသည်တွေဟာထိုင်းဘက်ကိုပြေးလာလိုက်ပြန်သွားလိုက်နဲ့နေရာရင်းကိုပြန်ဖို့ကအခက်အခဲတွေဖြစ်နေတော့မယ်လို့လည်းဆိုပါတယ်။မင်းညကပဲမင်းလက်ပံကြေးရွာပဲလက်နဲ့ကြီးကြီးကြလို့ဒေသခံတွေထွက်ပြေးနေရတယ်လို့လည်းဒုက္ခသည်တွေကိုအကူအညီပေးနေသူတူကပြောပြပါတယ
်။ဒုက္ခသည်တွေကဟိုစပြီးတော့ဟိုဖြစ်ဖြစ်ကလေးကသူတို့ပြေးလာတာပေါ့နော်။အဲ့ဒီကာလမှာစပြီးတော့ပြေးလာတယ်ပြီးတော့တိုက်ပွဲနဲ့အေးရဲချိန်မှာသူတို့ရွာကိုပြန်ရတယ်အဲ့ဒီတော့လက်နဲ့ကြီးပြန်ကြတဲ့အခါမှာပြန်ပြီးပြေးလာကြတယ်အဲ့လိုပြေးတာအသွားပြန်ဆိုရင်3ကျော်လောက်ရှိပါတော့နော်ရှိတဲ့အခါမှာဒုက္ခသည်တွေရဲ့ယင်းတွေကအမှန်ဆန်တာသူတို့ရောသူတို့ရောပြန်ပြီးတော့သူတို့ကသူတို့မြေဥပဒေလုပ်ငန်းတွေအေးအေးချမ်းချမ်းလုပ်ကန်နေတယ်အဲ့လက်နဲ့ကြီးကသူတို့ရောဘက်ကိုကြားလိုက်ရွာထဲကိုကြားလိုက်ဆိုတော့သူပြန်ပြေးရတယ်ဆိုတော့မနေ့ရပဲမင်းလက်ပံဘက်ကိုလက်နဲ့ကြီးညပိုင်းမှာ15လောက်လောက်ကြာလာတယ်သူတို့ထပ်ပြေးလာရတယ်ဆိုတော့အချိန်တွေကကြတော့အချိန်တွေကတော့ဒုက္ခသည်တွေကပြန်ကျင်တယ်ဒါပြန်လို့မရသေးတဲ့အချိန်တွေဖြစ်နေတယ်သူတို့မှလည်းဒုက္ခဒုက္ခနဲ့ကြောက်နေတာကိုတွေ့ရတယ်။နောက်တစ်ဆက်တည်းမှာလည်းအခုကာလမှာဒုက္ခတွေတွေမှာ one shot one ပြက်တည်းတွေဖြစ်လာတာကျွန်တော်တွေ့ရတယ်။နောက်ပြီးအဲ့ထဲမှာပြီးလာထဲမှာဆိုလို့ရှိရင်လာသားကလေးလည်းပါတယ်ကျွန်တော်ရှင်းရပါတော့။နောက်ပြီးကိုဝင်ဆောင်လည်းပါတယ်။တချို့ကလေးဆိုလို့ရှိရင်ရပိုင်းနဲ့ရှိသူတွေမျိုးပါတာပါတော့။အဲ့ဒီဟာတွေလည်းပါလာတွေ့ရတယ်။အဲကျမိုက်မကောင်းတဲ့သူတွေလည်းပါလာတာကျွန်တော်တွေ့ရတယ
်။ဒုက္ခတွေတွေနေရပြန်ဖို့အခက်အခဲတွေဖြစ်နေပေမဲ့စစ်ကောင်စီရဲ့ပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကတော့လေကေကောဘက်မှာပုံမှန်အခြေအနေပြန်ရောက်နေပြီလို့လည်းအခုလိုပြောပါတယ
်လေကေဘက်ကလည်းသူဟိုဒုံကျော်ကြီးရဆောင်ရွက်ထားမှုကြောင့်သူပုံမှန်အခြေအနေပြန်ဖြစ်နေပါပြီ3ရက်နေရ4ရက်နေမှာလည်းအဲ့ဒီကေကောဘက်မှာဖြစ်ခဲ့တာတော့မရှိပါဘူး3ရက်နေမှာတော့ရှိတယ်ဗျလေကေကောတော့မဟုတ်ဘူးအဲ့ဒီဖလူဘက်မှာတော့ရှိတယ်ဖလူဘက်မှာဘယ်လိုလို့ဒါဖလူရွာရဲ့ဘောလုံးကွင်းနားလေးတိုက်ပွဲမှာဒီအဲ့မှာတော့တွေ့ဆုံတိုက်ပွဲဖြစ်ပွားခဲ့တာတော့ရှိတယ်
มีการเล่นเนี่ยมีอะไรเนี่ยเราก็บอกเนาะเล่นเนี่ยที่ตัวสังกาลงเนาะที่ปีเจ้าขามาปีดูดีกันเลยทีเดียวที่แบบเมล็ดต่างกันยี่เดียวกูดีแล้วจ้าบอกเนาะแต่เราตีอะไรตรงนี้เราลุยทั้งอาลาวชีเดไอ้ทั้งอาลาวชีเดเท่ามาหูดูจูดูดูบอกเนาะชีเดไอ้สุดที่อาการเราคนในอาลาวชีเดสุการดีเนี่ยเนี่ยเว้ยสุดท้ายแล้วเจ้าหน้าที่ฟงเสร็จแล้วเนี่ยตัวลูกคนในอาลาวชีเดเท่ามาทำไมเด็กก็ต้องอยากจะไปอยากไปเด็กบอกเนาะลีอยากจะลุยไปดีเ
ကျွန်တော်တို့ကလည်းညနေတိုင်းထမင်းလို့ထောင်းနဲ့ထောင်းနေရကြဈေးလည်းအဲ့ဒီဘောတော့အကတရားပတ်ဝန်းကျင်နေတိုင်းလူတွေလည်းညနေတိုင်းဟဲ့လားအတို့အမှားကဒီလိုဇာတ်ရဟုတ်ညနေတိုင်းအတို့လူတွေလည်းနှစ်ဖက်တိုက်ပွဲတွေကြောင့်လေးကေကောမြို့တဲ့အပါဝင်မက်ထော်တလေးရတဲ့ကိုဖလူကြီးဖလူလေးနင်းလက်ပံမိတာလေးညာဘဟိကလောကြေးရွာတွေကဒေသခံတွေထွက်ပြေးနေကြတာပါညနေတိုက်ပွဲတွေအတွင်းစစ်ကောင်စီဘက်က
ဒီရနေ့ဘုံကျဲတိုက်ခိုက်မှုတွေလက်နက်ကြီးတွေနဲ့ပြက်ခတ်မှုတွေကြောင့်စစ်ဘေးရှောင်တချို့တေဆုံးတရာရရှိတာတွေလည်းရှိနေပါတယ်ရှင်။တခါတော့ဗီဒီယိုညီမပိုင်းရဲ့ထိုင်းခြေဆိုင်သတင်းတောက်မအေးမှာသတင်းပေးပို့လိုက်တာပါရှင်။အခုဆက်လက်ပြီးတော့ဒီကမ္ဘောဒီးယားဝင်ကြီးချုပ်ဟွန်ဆန်ရဲ့မြန်မာနိုင်ငံခီးစဉ်ရည်ရွယ်ချက်ပေါ်မှာတုံ့သက်ချက်တွေကိုကြည့်ကြရအောင်ပါ။
အာဆီယံအလှည့်ကြဥက္ကဋ္ဌဖြစ်လာတဲ့ကမ္ဘောဒီးယားနိုင်ငံရဲ့ဝင်ကြီးချုပ်ဟွန်ဆန်ကသူ့ခီးစဉ်အတွင်းမြန်မာနိုင်ငံမှာပြည်တွင်းစစ်ကြီးအကြီးအကျယ်မဖြစ်အောင်အဓိကဦးစားပေးလှုပ်ဆောင်သွားမယ်လို့ဆိုပါတယ်။အာဆီယံရဲ့ဘုံသဘောတူညီချက်၅ချက်အပေါ်မှာလည်းနောက်ဆက်တွဲအဖြစ်ဆက်လက်မေးမြန်းလှုပ်ဆောင်သွားမယ်အကြောင်းလဲ VOA ခမာဌာနကဆက်သွယ်မေးမြန်းထားတာကိုအခြေခံပြီးတော့ကိုဝင်းမင်းကစူးစီးတင်ပြပါပါ။
ဟုတ်ကဲ့ဝေကျုံဟွန်ဆန်ကပြည်တွင်းစစ်ကြီးအစ်မရအောင်အဓိကထားရတာကိုအခုလိုရှင်းပြပါတယ်ကျွန်တော်အနေနဲ့အဖွဲ့အားလုံးကိုတိုက်ခတ်တည်ရဲ့ခုပထမတောင်းဆိုပါတယ်ဘာလို့လဲဆိုတော့လူအသွေးသားတွေအတွက်ပါလူတွေမသေးချေစေဖို့ပါလူတွေတရားတွေမရစေဖို့ပါဒါပြင်ဟွန်ဆန်ကဆက်ပြီးလူသားချင်းစာနာမှုဆိုင်ရာအကူအညီတွေနဲ့မြန်မာနိုင်ငံကိုရောက်နေပြီဖြစ်ပေမဲ့
ပြန်ပြူးနိုင်သေးဘူးဒါကြောင့်နေရာတိုင်းအတွက်ခွဲခြားကန့်သတ်ချက်မရှိပဲပြန်ပြူးပေးနိုင်ဖို့လမ်းကြောင်းဆရာအုံမယ်လို့လည်းထည့်ပြောခဲ့ပါတယ်ဒီနေရာမှာမြန်မာနိုင်ငံရဲ့ထူးခြားမှုကိုလည်းဝန်ကြီးချုပ်ဟွန်ဆန်ကစပရစ်ကနောက်မှရမဝေမွန်းစမိုင်းဒိုချနဲ့ယုံကတရတဲ့မြန်မာနိုင်ငံရဲ့အခြေအနေကတာမန်ရိုးရှင်းတာမျိုးမဟုတ်ပါဘူးဒါကြောင့်ပုံမှန်တဲ့ကြော်လွန်ပြီးလှုပ်
ခီးစင်မတိုင်ခင်မှာဘလို့ကောက်ချက်ဆွဲတာမှမလုပ်စေချင်ဘူးအရန်လဲမျောလဲမထားစေချင်ဘူးလို့ပြောခဲ့ပါတယ်ဝန်ကြီးချုပ်ဟွန်ဆန်ရဲ့ခီးစင်ဟာစစ်ကောင်စီကိုအတိမတ်ပြရာရောက်နေမယ်လို့ပြည်ပရောက်မြန်မာနဲ့ကမ္ဘောဒီးယားတွေဆန့်ကျင်ဆန္ဒပြခဲ့ဟွန်ဆန်ရုပ်ပုံတွေမီရှုခဲ့တာဖြင့်မြန်မာနိုင်ငံကကမ္ဘောဒီးယားတန်ယုံမှလည်းမကြာခင်ကဘုံကွဲခဲ့တဲ့အပေါ်မှာဟွန်ဆန်က
အလဟမ်ဆာဝေမတ်ကာတပိကံရထဘဝဝေကာပိကံနက်ပရိဒါဒါကောဘိုင်ရောမ်တက
်အခုကြမ်းဖက်မှုတွေကအစိုးရဘက်ကနေလာတာမဟုတ်ပါကျွန်တော်တို့တန်ယုံတဝိုက်ရှောက်သွားပြီးဘုံထောင်ခဲ့တဲ့ဥပဒေမဲ့လက်နက်ကိုင်ညီမတွေစီကပါဒါနေပါပြီတန်ယုံပါကိုအရင်လားထောင်တဲ့ဘုံတလုံးကိုတော့ကြိုသိပြီးရှင်းနိုင်ခဲ့ပါတယ်ဒါပေမဲ့အနာကဘုံတလုံးကတော့ပေါက်ကွဲသွားခဲ့ပါတယ
်ဒါကြောင့်ဒီချမ်းဖတ်မှုအားလုံးကိုမဖြစ်မနေရတမှာရမယ်လို့ဝန်ကြီးချုပ်ဟွန်ဆန်ကလေးနဲ့ဆက်ပြောခဲ့ပါတယ်။ဒါအပြင်ပြည်ရင်းပြည်ပကမြန်မာနဲ့ကမ္ဘောဒီးယားလူခွင့်အဖွဲ့တွေစုပေါင်းပြီးတရင်းလာနေကပဲပူတွဲညီညာချက်ထုတ်ရမှာဟွန်ဆန်တကူတော့မဟုတ်ပဲနိုင်ငံတကာတစ်ခုလုံးပါပြီးအဖြေရှာဖို့တောင်းဆိုခဲ့ပါတယ်။ဒါပေမဲ့ဝန်ကြီးချုပ်ဟွန်ဆန်ကတော့မြန်မာပြည်သူတွေအနေနဲ့သူ့ကိုညှိနှိုင်းခွင့်ပေးပါလို့ပြန်ပြောခဲ့တာအပြင်ဒါမှမဟုတ်ရင်ပြည်ရင်းစစ်တပ်ရောက်ချင်နေကြလို့လားလို့လည်းပြန်မေးခွန်းထုတ်ခဲ့ပါတယ်။ဒီချိန်ထဲမှာကမ္ဘောဒီးယားနိုင်ငံကြီးဝန်ကြီးပရက်ဆန်ခွန်ကလည်းမြန်မာနိုင်ငံမှာပြည်တွင်းစစ်ဖြစ်ဖို့အခြေအနေအလုံးပြည့်စုံနေပြီလို့တနင်္လာနေ့ကပဲပြောခဲ့တဲ့အပေါ်ဒီပွဲကိုကမ္ဘာကထလုပ်ခဲ့တဲ့အဖွဲ့ကအာဆီယံကျွမ်းကျင်သူမမိုးသူဇာကလည်း
ကမ္ဘောဒီးယားနိုင်ငံကြီးဝန်ကြီးမစ္စတာပရက်ဆန်ခွန်အနေနဲ့ပြောခဲ့တာကမမိုးတို့ ISIS Yusuf Ishak Institute က ASEAN Study Center က ก็นี่สิอาเซียนเนี่ยจะองค์กรต่างเวียนยูเร่ในงานเรื่อยในงานจ่ายเวียนจีเรื่อยก็ดังนี้สิพิจารณาเรามาอาเซียนเลคเชอร์โซเร่ส่วนเรื่อยมาตัวอย่างตรงด้านเช่นกับอเมริกันนะมาเราตัวเบี้ยวตัวเราปะตัวอย่างเลคเชอร์สังคมเรามาเราเบี้ยวตัวจริงไม่ใช่แบบอเมริกันนะมาเราทับบีเราเมื่อมาในงานเนี่ยปัจจัยบีเรามาเมื่อจ่ายเมื่อคนเนี่ยปัจจัยเดียกมาตัวอย่างอันนี้จะบอกเท่าตัวตรงด้านเช่นแบบนี้เราคุณจะมาในงานมาจีเรื่อยเสียโซเร่เนี่ยท่ากับ တွင်းမှာအားလုံးမိသင်းနေထိုင်နေတဲ့ပြည်သူမိသားများအားလုံးလည်းလက်တွေ့တည်ကြပါတယ်အဲ့တော့သူတို့မြင်တာကတော့ဒီဖေဗရူလာ၁ရက်နေ့နောက်ပိုင်းမှာဖြစ်ပေါ်ခဲ့တဲ့အခြေအနေတွေတိုးမြင့်ခဲ့တဲ့ဒီလိုမျိုးအကြမ်းဖက်မှုတွေကိုသူတို့ကဒီလိုပြည်တွင်းစစ်ဆိုတဲ့စကားအသုံးနှုန်းကိုသုံးခဲ့တာဖြစ်တယ်ဆိုပေမဲ့လည်းပကတိအခြေအနေကမြန်မာနိုင်ငံအတွင်းမှာရှိတဲ့အကြမ်းဖက်မှုတွေရဲ့အဆိုးကျိုးတွေကိုခံစားနေရတဲ့ပြည်သူတွေတော်တော်များများအနေနဲ့ဘယ်လိုရှိတယ်ဆိုတာလက်တွေ့အနေအထားသူတို့မှသိကြပါတယ
်တကယ်တော့နိုင်ငံခြားရေးဝန်ကြီးပရက်စတန်ကွန်အနေနဲ့အာဆီယံလက်ချောက်ဥက္ကဋ္ဌတွေကိုနှစ်စဉ်ဖိတ်တဲ့ဒီပွဲမှာလုံခြုံရေးအဓိကချက်ထဲပုံမှန်တောင်တရုတ်ပင်လယ်ပြဿနာအပြင်လက်ရှိမြန်မာပြဿနာကလည်းဒေတာရင်းကိုရိုက်ခတ်လာနေပြီလို့အလေးနဲ့ထည့်ပြောခဲ့ပါတယ်ခင်ဗျာ
ကိုမင်းမင်းပါရှင်တဆက်သေးပဲအခုလိုကမ္ဘောဒီးယားဝန်ကြီးချုပ်လာရောက်မဲ့ကိစ္စကိုမြန်မာအရက်ဖက်အဖွဲ့အစည်းတွေကစန့်ကျင်တဲ့အကြောင်းဒီအခြေအနေကိုပေါ့နော်ကျွန်တော်တို့ဆက်ပြီးတော့ကြည့်ကြရအောင်ပါကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးချုပ်ဟွန်ဆန်ရဲ့ဒီရက်ပိုင်းတွင်လာမဲ့မြန်မာခီးစင်နဲ့ပတ်သက်လို့တီရင်းမှာဝေဖန်မှုတွေအမျိုးမျိုးရှိနေကြပါတယ်။တီရင်းအရက်ဖက်အဖွဲ့အစည်း260ကျော်ကတော့အတန်းဖက်စစ်ကောင်စီကိုအားပေးကူညီမဲ့မစ္စတာဟွန်ဆန်မြန်မာနိုင်ငံကိုခြေချဝင့်မရအောင်နီလန်းမျိုးစုံနဲ့ဆန့်ကျင်ကန့်ကွက်သွားမယ်လို့ပြောပါတယ်။အရက်ဖက်အဖွဲ့အစည်းတို့ကိုမေးမြန်းတင်ပြထားတဲ့ရန်ကုန်ကဒီသတင်းကိုတော့ကိုရဲမွန်ကပြောပြမှာပါရှင်။
အာဆီယံအလဲကျဥက္ကဋ္ဌဖြစ်တယ်လို့ကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးချုပ်လည်းဖြစ်တဲ့မစ္စတာဟန်ဆန်ရဲ့မြန်မာပြည်ခီးစဉ်နီးကပ်လာရတဲ့အမျှမြန်မာပြည်ရင်းမှာလည်းသူ့ကိုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြလှုပ်ရှားမှုတွေဇက်တိုက်ရှိနေပါတယ်။တိုက်ပွဲတွေရှိနေတဲ့စကိုင်းတိုင်း၊ကလေးမျိုးနဲ့ရန်ကုန်၊မန္တလေးလိုမျိုးတွေမှာမစ္စတာဟန်ဆန်ပါတဲ့ပုံတွေကိုလမ်းပေါ်မှာကျဲချနေကြတယ်လို့မီးရှို့ရာ၊ကျွေးကြော်ရာတချို့လည်းလုပ်ခဲ့ကြတာပါ။အခြေခံပညာနဲ့တက္ကသိုလ်ပညာရေးဝန်ထမ်းတွေ၊ကျောင်းသားသမဂ္ဂတွေပါတဲ့အဖွဲ့အစည်း261ဖွဲ့လည်းသူရဲ့ခီးစဉ်ကိုပြင်းထန်စွာကန့်ကွက်ရှုတ်ချကြောင်းစုပေါင်းပြီးထုတ်ပြန်ထားပါတယ်။ဒါကမြန်မာအရေးနဲ့ပတ်သက်ပြီးအာဆီယံရဲ့ဘုံသဘောတူညီချက်တွေကိုမလိုက်နိုင်သေးတဲ့စစ်ကောင်စီကိုမစ္စတာဟွန်ဆန်ကအာဆီယံအတိုင်းအဝန်းနဲ့ကိုပြန်ခေါ်သွင်းဖို့ကြိုးပမ်းနေတယ်လို့မြင်ကြောင်းအထွေထွေဒပိတ်ပေါင်းဆက်ညှိနှိုင်းရေးအင်အားစုရဲ့တာဝန်ခံသူက VOA ကိုပြောပါတယ်
။ဟွန်ဆန်ကဒီပြီးခဲ့တဲ့ဥက္ကဋ္ဌမောင်လင်းရဲ့ကမ္ဘောဒီးယားခီးစဉ်ပြီးတဲ့နောက်မှာသူကပြောတယ်မြန်မာနိုင်ငံကိုအာဆီယံစည်းဝေးကိုပြန်တက်နိုင်တဲ့အခွင့်အရေးရှိပါတယ်ပြန်တက်နိုင်အောင်လုပ်ပါမယ်ဆိုတော့အာဆီယံမှာမြောက်နိုင်တဲ့အပေါင်းပါတွေကိုထိုင်ကုန်ပြန်ပြီးပေးနိုင်ဖို့အတွက်စူးစမ်းတဲ့အခြေလမ်းတစ်ရက်လို့ကျွန်တော်တို့မြင်တယ်ပြန်ပြီးတော့တန်တမန်ရေးရာကလုံးဝမျက်နှာငယ်နေရတဲ့အောက်ကျနောက်ကျနိုင်နေတဲ့အခင်းချင်းကနေသူကအာဏာရှင်ချင်းချင်းရိုင်းပင်းကူညီတဲ့စိတ်နဲ့ဆွဲတင်နေတဲ့သဘောမျိုးလို့ဒါကျွန်တော်တို့သုံးသပ်တယ်အဲ့လိုလှုပ်ချင်အဖြစ်ဒါရှိမှနိုင်ငံတကာအာဆီယံခေါင်းဆောင်ကြီးကဆွေးနွေးခဲ့တဲ့ဆုံးဖြတ်ချက်ကိုအစုံတရာရင်းရိုင်းတော့လုပ်နေတဲ့သဘောမျိုးဖြစ်တယ်လို့ကျွန်တော်တို့ကသုံးသပ်ပါတယ
်ဇန်နဝါရီလ19ရက်နေ့မှာအာဆီယံနိုင်ငံဝင်ကြီးတွေရဲ့သစ်ဆုံပွဲတစ်ခုလည်းရှိပါတယ်ဒီသစ်ဆုံပွဲမတိုင်ခင်မြန်မာပြည်ရင်းအခြေအနေကိုသိရဖို့အတွက်မစ္စတာဟန်ဆန်ကအခုခီးစဉ်ကိုအရင်ဆုံးစီစဉ်တာဖြစ်နိုင်တယ်လို့လည်းသတင်းတွေကခန့်မှန်းရေးသားကြပါတယ်ဒါပေမဲ့မြန်မာပြည်ရင်းကဆန္ဒပြလှုပ်ရှားသူတွေကတော့မစ္စတာဟန်ဆန်ရဲ့တပါတီအာဏာရှင်စနစ်ကိုပြန်ပြီးအသက်သွင်းထားတာအဂရိလိုက်စားတာလူခွင့်ရချိုးဖောက်နေရရင်းနဲ့နှိုင်းရှင်ပြပြီးသူ့ရဲ့ခီးစဉ်ကိုလည်းကန့်ကွက်တဲ့သဘောထားတွေထုတ်ပြန်ခဲ့ကြတာပါမစ္စတာဟန်ဆန်မြန်မာနိုင်ငံမလာဖို့အတွက်စန့်ကျင်ဆန္ဒပြမှုတွေကိုမြို့ကြီးတချို့မှာနေတိုင်းရှိနေတယ်လို့ပြည်ပရောက်မြန်မာတွေလည်းအလားတူလှုပ်ရှားမှုတွေလုပ်နေကြတာပါမစ္စတာဟန်ဆန်ဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံဖို့လည်းရှိတယ်လို့ခန့်မှန်းနေကြပေမဲ့စစ်ကောင်စီပြန်ကြားရေးဒုဝန်ကြီးဗိုလ်ချုပ်ဇော်မင်းထွန်းကတော့ဒါကိုညှင်းဆိုထားပါတယ်
ကျွန်တော်သိထားတော့တော့မရှိပါဘူးဗျာ။ဒီကအစိုးရဖိုင်ဆိုင်ရတဲ့တွေ့ဖို့တော့ရှိပါလိမ့်မယ်။ကျွန်တော်တို့ကတော့နိုင်ငံဆက်ဆံရေးနဲ့ဒီအာဆီယံနဲ့ပတ်သက်တဲ့အားတွေပဲဆွေးနွေးပြီးပုံများပါတယ်
။ဒါပေမဲ့ Bangkok Post သတင်းမှာတော့ Mr. Hansen ဟာသူ့ရဲ့နှစ်ရက်တာခီးစဉ်ထဲမှာဒေါအောင်ဆန်းစုကြည်ကိုလည်းတွေ့ဆုံသွားဖို့ရှိတယ်လို့ရေးသားထားပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကမြန်မာနိုင်ငံကကမ္ဘောဒီးယားတန်ယုံအနီးအနားမှာပောက်ကွဲမှုတစ်ခုဖြစ်ခဲ့ပါတယ်။ဒါပေမဲ့ Mr. Hansen ကသူ့ရဲ့ခီးစဉ်ကိုဖျက်မှာမဟုတ်ကြောင်းကမ္ဘောဒီးယားနိုင်ငံသားရေးဌာနကသတင်းဌာနတွေကိုဖြေကြားထားပါတယ်။ကမ္ဘောဒီးယားနိုင်ငံသားရေးဌာနရဲ့ထုတ်ပြန်ချက်ထဲမှာတော့မစ္စတာဟန်ဆန်ကနိုင်ငံပူးပေါင်းဆောင်ရွက်မှုတွေနဲ့အာဆီယံတွင်းလက်သလောဖွံ့ဖြိုးမှုတွေနဲ့ပတ်သက်ပြီးဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ဆွေးနွေးသွားဖို့ရှိတယ်လို့ကြေညာထားပါတယ်ခင်ဗျာ။
ကိုရဲမော်မရှင်ဆက်လက်ပြီးတော့နိုင်ငံတကာသတင်းလောကတပုတ်ကိုတင်ပြရမယ်ဆိုလို့ရှိရင်တူရကီသမ္မတရီဆက်တိုင်ယက်အဒိုဝန်ကနေပြီးတော့တူရကီလူငယ်တွေအစ္စလာမစ်ရိုးရာတန်ဖိုးကိုအလေးထားတဲ့အမျိုးသားရေးဝါဒီတွေဖြစ်လာအောင်ပြုစုပြောထောင်ဖို့ပိုင်းဖြတ်ထားတဲ့အကြောင်းဒိုရီယန်ဂျုံးစ်အစ္စတန်ဘူးကသတင်းပေးပို့ထားတာကိုကိုစော်မိုးကျော်ကတင်ပြမှာပ
ါတူရကီနိုင်ငံအစ္စတန်ဘူးမြို့တော်ရဲ့အလယ်ပိုင်းမှာရှိတဲ့ဘစီတတ်စ်ခရိုင်အတွင်းဘောလုံးဝါသနာအိုးအမျိုးသားလူငယ်တွေနဲ့အမျိုးသမီးရေးလှူရှားနေသူလူငယ်အမျိုးသမီးတွေအတူတကွရောနှောနေထိုင်ကြပေမဲ့စိတ်တော့အစင်မချောလာပါဘူးဒါပေမဲ့လည်းအခုလူစည်းဝါးရေးကြာဆင်းနေပြီးလူတူချင်းစီရဲ့ပုဂ္ဂလိကလွတ်လပ်ခွင့်တွေပိတ်ပင်ခံရတဲ့ကာလမျိုးမှာသူတို့ဟာထင်သာမြင်သာတဲ့အနေအထားထက်တော့ပိုပါတယ်ဒီထက်ကလူငယ်တယောက်ကတော့သူ့အပေါ်မှာဖိအားတွေကြားရောက်နေတယ်လို့ခံစားရတယ်လို့ဆိုပါတယ်အသက်20အရွယ်ရှိတဲ့ကျောင်းသူစီလာကတော့ရိုးရတန်ဖိုးတွေကိုပုံမိုလိုက်နာတဲ့လူအဖွဲ့အစည်းအဖြစ်တွန်းပို့နေတဲ့အပေါ်စိုးရိမ်မှုတွေရှိနေပါတယ်
။ Türkiye'de ekonomik krizi çok derinden hissediyoruz kesinlikle ama
ကျမတို့အနေနဲ့စီးပွားရေးအချက်ဒဲရဲ့ဒဏ်ကိုအပြင်းထန်ခံစားရပါတယ်။ဒါ့အပြင်တစ်ချိန်တည်းမှာပဲအမျိုးသမီးငယ်တဝက်အနေနဲ့ကျမတို့ဘဝတွေအပေါ်ဖိအားတွေပုံများလာတာကိုလည်းခံစားရပါတယ်။
တူရကီမှာငွေကြေးဖောင်းပွားမှုနဲ့လူငယ်တွေအလုတ်လက်မဲ့မှုက30ရာနှုန်းလောက်ရှိနေပါတယ်။အသက်21နှစ်အရွယ်ဇေယောင်နဲ့မူစတာဖာကတော့အခုလိုပြောပါတယ
်။ Temel konu ekonomi. Vallahi işler iyiye gidecek mi sanmıyorum.
တူရကီရဲ့အဓိကပြဿနာကစီးပွားရေးပြဿနာပါ။ကျွန်တော်တို့ရဲ့ပတ်စံတွေဟာတန်ဖိုးကျလာနေပါတယ်။ကျွန်တော်တို့ရဲ့စီးပွားရေးဟာဆုတ်တက်ဆိုးလာနေပါတယ်။ကျွန်တော်ထင်တာကတော့အစိုးရအပြောင်းလဲမဖြစ်ဖဲနဲ့တော့အခြေအနေတွေဟာကောင်းမလာနိုင်ပါဘူး။ဒီဆိုရပဲအုတ်ချုပ်နေရ18နှစ်တောင်ရှိနေပါပြီ
။မကြသေးမီကောင်မှပြုလုပ်ခဲ့တဲ့စစ်တမ်းတွေအရလူငယ်တွေစိတ်ကြက်နေတာဟာစီးပွားရေးပြဿနာတစ်ခုတည်းသောမဟုတ်ပါဘူး။အာဏာရှင်အုတ်ချုပ်ရင်းနဲ့လူလတ်စွာပေါ်ပြခွင့်တွေကိုတိုးတိုးပြီးတင်းကျပ်လာတာတွေကိုပါစိတ်ကြက်နေကြတာဖြစ်ပါတယ်။ဒီစစ်တမ်းတွေကောက်ယူခဲ့တဲ့အစ္စတန်ဘူမြို့တော်ကစီးပွားရေးသုတေသနအဖွဲ့ရဲ့အကြီးအကဲ
Kantiluki ga aku lo pyo ba de. They are finding it increasingly difficult to look into the future and be hopeful. So they sort of
သူတို့ဟာအနာဂတ်ကိုမျှော်တွေးကြည့်ဖို့နဲ့မျှော်လင့်ဖို့ဆိုတာအလွန်ခက်ခဲနေပါတယ်။ဒါကြောင့်သူတို့ဟာလက်ရှိစနစ်ပေါ်မကြေမကြမ်းဖြစ်နေကြတာပါ။သူတို့ကကယ်တင်ရှင်ကိုရှာဖွေနေကြသူတွေမဟုတ်ပါဘူး။ဒီညမှာသူတို့မိဘတွေနဲ့နည်းနည်းကြွားချားတယ်လို့ထင်ပါတယ်။လူငယ်တွေဟာသူတို့ကိုသူတို့ကယ်တင်ရှင်လို့မြင်ကြတာပါ။သူတို့ဟာလူအဖွဲ့အစည်းအတွင်းသူတို့ကိုယ်တိုင်ပါဝင်လှုပ်ဆောင်ကြကြပါတယ်။ဖြည့်ရှင်းဆောင်ရွက်ရမယ့်နည်းလမ်းတွေကိုသူတို့ကိုယ်တိုင်ရှာဖွေဖန်တီးကြကြတာပါ။
လက်ရှိတူရကီသမ္မတရီချစ်ထေယစ်အာဒဝင်ဟာသူအုပ်ချုပ်တဲ့ကာလအတွင်းဘာသာရေးကြောင်းနေတိုးဖွင့်ပြီးသူ့ကိုတစ္ဆာခံမဲ့ဘာသာရေးကိုင်းဆိုင်တဲ့လူငယ်မျိုးဆက်တစ်ခုကိုဖန်တီးဖို့အာတီတာပြင်ပြနေပါတယ်ဒီလူငယ်တွေဟာအာဒဝန်ထောက်ခံသူတွေထိန်းချုပ်ထားတဲ့မီဒီယာနဲ့ပဲကြီးပင်းလာခဲ့ကြရတာပါဒါပေမဲ့သူတို့ကလူမှုကွန်ရက်ဆက်သွယ်ရေးကိုပိုပြီးအားထားကြပါတယ်လူငယ်မဲဆန္ဒရှင်တွေအကြောင်းမှရှိတဲ့အမြင်ကအစိုးရဟာအဓိကကြတဲ့ကိစ္စရပ်တွေကိုလှုပ်ဆောင်ခြင်းမရှိဘူးလို့မြင်ကြပါတယ်။အဲ့ဒီမှာပဲအာဒဝန်ရဲ့ပြင်းပြတဲ့စံတော်တွေအတွက်အခက်အခဲအဟန့်အတားတွေဖြစ်ကုန်တော့တယ်လို့သုံးသပ်သူတချို့ကပြောဆိုပါတယ်။ UNDP တက္ကသိုလ်ရဲ့နိုင်ငံရေးသိပ္ပံဌာနကပါမောက်ခဒီမက်လူကူစလူကအခုလိုပြောပါတယ
်။ It is really difficult to control 100% the whole
ဒီလူလူတို့ရဲ့လုံးကိုတရားရဂိုင်းတော့ထိန်းချုပ်ဖို့ဆိုတာမလွယ်ပါဘူး။ဘာဖြစ်လို့လဲဆိုတော့လူငယ်မျိုးဆက်တွေရဲ့ပြဿနာကရှိနေပါတယ်။ပြည်နိုင်စနစ်ပြဿနာလည်းရှိနေတာပါ။လူငယ်တွေအလုတ်လက်မဲ့ဖြစ်နေတဲ့ပြဿနာလည်းရှိနေပါတယ်
။ပြီးခဲ့တဲ့နှစ်နှစ်ကအစ္စတန်ဘူမြို့တော်ဝင်ရွေးကောက်ပွဲမှာစကားပြောကောင်းတဲ့ဗဟိုလက်ဝဲရင်းနိုင်ငံရဲ့သမားအကရမ်အီမန်မူဂလူကိုလူငယ်တွေကမဲပေးခဲ့တဲ့အတွက်အနိုင်ရသွားပြီးနှစ်ပေါင်း25နှစ်လောက်ဒီမျိုးတော်ကိုကြီးစိုးခဲ့တဲ့အာဒဝန်ရဲ့နိုင်ငံရေးပါတီကအုပ်ချုပ်နေတာကိုအဆုံးသတ်သွားစေခဲ့ပါတယ်။အာဒဝန်ဟာလူငယ်တွေရဲ့ထောက်ခံမှုကိုရဖို့လူငယ်တွေနဲ့တွေ့ဆုံဆွေးနွေးတာတွေလုပ်ဗီဒီယိုတွေကိုလူမှုကွန်ရက်စာမျက်နှာတွေပေါ်တင်စတာတွေလုပ်နေပါတယ်။ဒါပေမဲ့လေးလာမှုစစ်တမ်းတွေအရာကတော့လူငယ်တွေဟာအာဒဝန်ကိုတင်ဘဝင်မကျဖြစ်နေတာမဟုတ်ပါဘူး။နိုင်ငံရေးပါတီတွေအကုန်လုံးကိုဝင်မကျဖြစ်နေတာပါ။ဒါကြောင့်အတိုက်အခံနိုင်ငံရေးခေါင်းဆောင်တွေအနေနဲ့လည်းအများကြီးစူးစမ်းလှုပ်ဆောင်ဖို့လိုနေပါတယ
်။ UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကို
အချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ Logo နဲ့ထည့်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ညာ
ကြတာပရင်းနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်အခုလိုကျမတို့ထုတ်လွှင့်နေတဲ့အစီအစဉ်တွေကို Radio ပြင် Facebook စာမျက်နှာနဲ့ YouTube တို့ကနေတိုက်ရိုက်ကြည့်ရှုအားပေးနားဆင်ကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်မကြခင်မှာတော့ကျမတို့ဒီမြန်မာနိုင်ငံရဲ့တနှစ်တာပေါ့နော်ရှိခီးနဲ့ရွေးကောက်ပွဲအလားအလာကြောင်းတုံ့တက်ထားတဲ့ဥကျော်စန္ဒာရဲ့မြမအရေးတုံ့တက်ချက်အစီအစဉ်ကိုတင်ဆက်ဖို့ရှိပါတယ်။အဲဒီနောက်မှာတော့
အေဘီနာဖေးတာမန်ဖြန်းနာတော့ဒီလိုနဲ့တော့ဒီပြီးစီဝါဆီးတွေတုံ့မလို့ပါဘူးเนาะ။မလို့ပဲနဲ့ဒါပေမဲ့တုံ့နေရတယ
်။ဒါကတော့တုတ်ကွေးဖြန်းနာယောဂါကိုကုသတဲ့နေရာမှာပဋိစီဝါဆေးဝါးတွေမလို့အပဲအသုံးပြုတာမျိုးကိုရှောင်ကျင်ဖို့တင်ပြထားတဲ့လူထုနဲ့အားကစားဒီကမှာရှင်လူတို့နဲ့ကျမရဲ့အစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။အားကစားကဏ္ဍကိုလည်းတင်ပြမှာပါ။အခုတော့ဥကျော်စန္ဒာရဲ့မြမရေးသုံးသက်ချက်အစီအစဉ်ကိုကြည့်ရှုနားဆင်ကြရအောင်ပါရှင်။2021မှာစစ်တပ်ကအာဏာသိမ်းယူခဲ့ပြီးတဲ့နောက်မြမဒီမိုကရေစီအလားအလာဆုတ်ယုတ်ကျဆင်းသွားပြီးကက်ရောဂါကြောင့်ထိခိုက်လို့ဖြစ်နေတဲ့စီးပွားရေးလူမှုရေးအခြေအနေတွေလည်းပိုးပြီးငြိမ့်ချသွားတယ်လို့သုံးသက်သူတွေကဆိုကြပါတယ်အခုစမ်းတက်လာတဲ့2022အခြေအနေကတော့ဘလို့ဖြစ်လာနိုင်ပါသလဲစစ်ကောင်စီပြောထားတဲ့2023ရွေးကောက်ပွဲဆိုတာကတော့တကယ်ဖြစ်နိုင်ပါသလားမြမရေးသုံးသက်သူဦးရဲထွန်းနဲ့ဦးကျော်စန္ဒာတို့သုံးသက်ဆွေးနွေးထားပါတယ်ရှင
်ဦးရဲထွန်းခင်ဗျာကျွန်တော်ဒီနေ့ဆွေးနွေးချင်တာကတော့လာမယ့်2022ခုနှစ်မြန်မာနိုင်ငံရဲ့အလားအလာဖြစ်ပါတယ်အဲ့ဒါကိုမပြောခင်2021ကိုကျွန်တော်တခွန်းနဲ့ပြောရင်တော့အစိုးအညှောက်ထွက်ခါစမြန်မာနိုင်ငံရဲ့ဒီမိုကရေစီဟာလုံးဝအလားအလာခြုံငင်းသွားခဲ့တယ်စီးပွားရေးနိုင်ငံရေးလူမှုရေးအဖက်ဖက်ကဆုတ်ယုတ်ကြဆင်းခဲ့တယ်လို့သုံးသပ်ကြပါတယ်ဆိုတော့ဒီသုံးသပ်ချက်နဲ့ပတ်သက်ပြီးတော့ဦးရဲထွန်းကဘာများဖြစ်ဆက်ပြီးတော့ပြောချင်ပါသေးတယ်ပထမအနေနဲ့အကျဉ်းဦးပြောပါခင်ဗျာ
အဲ့ဒီတိကျတဲ့တစ်နှစ်ကတက်ကအာနာလွှဲပြောင်းယူလိုက်တဲ့အတွေ့သူတို့တက်ကခံယူတာကတော့လဲမတမာမှုလုံးလုံးတက်မှတ်စီခြင်းတဲ့အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေအရပြန်ထိန်းလိုက်ရတာလို့သူတို့ကတော့ခံယူတာပေါ့အရှိလုံငန်းစဉ်တွေချရေကောက်ပဲပြန်လုပ်ပေးမယ်အဲ့ဒီနောက်ရှိဖွဲ့စည်းပုံအခြေခံဥပဒေတိုင်းပဲဆိုရဖွဲ့ပြီးတော့အရင်တန်းချောင်းကိုပဲပြန်လျှောက်မယ်ဆိုရဟာတော့ဂရိချက်ပေးတာပေါ့လေဒါပေမဲ့အများပြည်သူလူထုနဲ့ဒီကမ္ဘာအတိုင်းဝိုင်းကအမြင်မှာကတော့ဖွဲ့စည်းပုံနဲ့ပါတီဒီမိုကရေစီလီလန်းအတိုင်းသွားနေတဲ့လမ်းကြောင်းမှာဒီလက်နဲ့ကင်တပ်ဖွဲ့ရနေပြီးတော့ဝင်ပြီးတော့အနောက်ရှက်ပြူတာပေါ့နော်နိုင်ငံရေးမှာတက်ကဝင်ဆက်ဖက်တာပေါ့အဲအဲ့လိုဖြစ်တဲ့အတွက်ကြောင့်မလို့ဒီမိုကရေစီလမ်းကြောင်းကလမ်းချော်သွားပြီးပြီးတော့အဲ့လိုယူဆကြတာပေါ့အဲ့ဒီအတိုင်းပဲအချင်းလေးကတော်တော်လေးဆိုးရုပ်ပျက်စီးသွားတာပေါ့နော
်လာမယ့်နှစ်ကိုစဉ်းစားကြည့်တက်ကပြောတဲ့အတိုင်းသူတို့အစုံထုံတိုင်းဒီမိုကရေစီလမ်းကြောင်းပေါ်ကိုမှန်မှန်ကန်ကန်ဆောင်လန်းဖို့တက်မှတ်လာနိုင်လိမ့်မယ်လို့နှောင့်နှင်းနိုင်ကြရှိပါသလား
အဲသူတို့ကတော့2010မှာရွေးကောက်ပွဲနဲ့အဲသူတို့ပြည်ထောင်စုအစိုးရတက်လာတဲ့အချိန်လေးကိုသုံးသပ်ပြီးတဲ့အခါကျတော့ဒီလာမယ့်ဟာကိုလည်းသူတို့အဲ့ထဲမှာညှော်မှန်းထားတာကဒီတော့ဘယ်မှာ NLD ပါခဲ့ရင်လဲသူ့တပါတီတဲ့တောင်ပြိုတောင်ပြိုမနိုင်မဲနဲ့အစိုးရတက်တတမဖွဲ့နိုင်မဲနဲ့တခြားနိုင်ငံရေးပါတီတွေလည်းအစိုးရဖွဲ့နိုင်တဲ့အနေအထားမျိုးဖြစ်အောင်ပုံဖော်ခြင်းတဲ့သဘောတွေ့ရတယ်အဲ့တော့ပထမအချက်က NLD နိုင်ငံရေးပါတီခေါင်းဆောင်တွေကိုသူကအခုဒီအမှုတွေ
ဆင်ပြီးတာဟုတ်
တယ်ဒီတဲ့အခါကျတော့ဖန်ချုပ်ထားတယ်နောက်တစ်ခါနိုင်ငံရေးပါတီကိုကြတော့သူတို့ရွေးကောက်ပွဲဝင်ခွင့်ပြုလိမ့်မယ်လို့ထင်တယ်။ဝင်ခွင့်မပြုဘူးဖျက်သိမ်းမယ်ဆိုတာမျိုးတော့လုပ်လိမ့်မယ်လို့ကျွန်တော်သိမထင်ဘူး။ဘာကြောင့်လို့ဆိုတော့ဒီရွေးကောက်ပွဲဥပဒေမှာကသုံးနေရအနည်းဆုံးမပြိုင်လို့ရှိရင်သူကပါတီကဖျက်သိမ်းခံရမှာဆိုတော့အဲ့ဒီဟာရှိတာတော့မပြိုင်ဘူးဆိုလို့ရှိရင် NLD ကသူကမပါဘူးဆိုရင်သူတို့အကြိုက်ဖြစ်မှာပေါ့နော်။ So I will solution through the township chicken over time through our Utah Pueblo, Piazanene, through Bajalin, Piazanegara, who are a Babaji, Lojama.
Okay, Piazit Dog de Banya, Chapati, you are Paret, so I'm your Pisigin, Suro. The through Lumley Pome, Utah Pueblo, credible DC, Utah Pueblo, and Zima do the Utah Pueblo of Chilla, Nanga Mai.
Pidulu, Niazu, Yau, Lekamakan, Suraga. Through Gino Lizard, how can they party, Bamapa, Suraga, Pobio, Yejide? Umma, Miazu, they did that in Mazu, Enerima Pau, Eneria, Raymome, Solution, and Jerome Yanga, Messi, Jamelusion of Timu. The Catana party, the Bama, Solution, Le, Shan Solution, Umma, Eaji party, Jede, SNL, party, Lobo, no, Yakaima Solution, Le, AMP, party, Lobo. ไอ้ลูกปาดีนี่ก็บ่ปาอูตะไบหมอกเด้ซื่อยินตรุตะสัญญาเดต้าตะยันดาดีดูดูก็แลเนลาไปจ้าเลยมั้ยลูกบ่เข็มอูไอ้ปาดีนี่ปาเด้ตรุอ่ะซี้ยงลงต่อพี่တော့เนลาแค่จ้ามาซื่อยินเนาะแลปิดูดูก็တော့ตะเดจะปาเลยมั้ยลูกมามาถามนี่ล่ะโอเคไอ้ตรุอ่ะปาเนี่ยปายตะไบบ่ต้องနိုင်ငံတကာကောအစည်းအဝေးမှာထင်มาล่ะဒီဟာကို
နိုင်ငံတကာကလည်းအနယ်ဒီလိုပါလို့ပါပါမယ်ရွေးကောက်ပွဲမှာပြည်အစနစ်ကျင့်သုံးတော့လေအဲ့ဒီပြည်အစနစ်ကဘယ်လိုပုံစံဆိုတာတိတိကျကျအခုကတော့ကျွန်တော်တို့လည်းခံမှန်းလို့မရဘူးเนาะအဲ့တော့အနယ်ဒီလည်းပါမယ်ခြားတိုင်းသားပါတီတွေလည်းပါမယ်ဒီမမောက်ဘူးဆိုရင်တော့နိုင်ငံတကာကလည်းလက်ခံလာမဲ့သဘောရှိပါတယ်ဟုတ်ကဲ့နောက်တစ်ခုကသူတို့ပြောထားတဲ့2023ဖြစ်ပါတယ်เนาะဩဂတ်မှာလမ်းတည်ဘ င်မယ်ထင်ပါလားအဲ့ဒီထဲမှာထပ်ပြီးတိုးချဲအောင်လားသူတို့က
နောက်သက်ကဥက္ကဋ္ဌဘုဇုံကြီးမြောင်းလိုင်းဘုဒ္ဓမြတ်ပြောတဲ့မိန်ခေါ်မှာကတော့သူတို့ပေးထားတဲ့ဂရိအတိုင်းရွတ်ောက်ပွဲကျပပေးနိုင်ဖို့ဆိုတာကပြည်သူလူထုနဲ့နိုင်ငံတကာရဲ့အမြင်အားပေါ်မှာမူတည်ပါတယ်လို့သူကပြောတယ်အဲ့ဒီကတော့ဒီအပြေကတော့ဒီစူဘူတွေအခုလိုချက်ပြီးတော့ပေါ့ဗျာတနေ့ကပြိဿကတွေဆက်ရှိနေမယ်ဆိုရင်တော့လုံးမပေးနိုင်သေးဘူးဆိုတဲ့အတိတ်တယ်ပဲ
ဟုတ်ကဲ့အဲ့ဒါပဲဟုတ်ကဲ့ဒါပေမဲ့လည်းပြည်သူလူထုကတော့သူတို့လုပ်ခဲ့တာမမှန်လို့သူတို့လုပ်ခဲ့တာလက်မခံနိုင်လို့ဒီမိုကရေစီအချိန်နဲ့တွားနေတာကိုသူတို့တမင်တကာဖြစ်စီရလို့အနာသိငယ်လို့ဒီလိုလုပ်ရတယ်ဆိုရဖြစ်နေကြတာဆိုတော့ဒါသူတို့အတွက်ဆက်ပြီးတော့အကြောင်းပြပြီးအချိန်ဆွဲစရာများဖြစ်လာမလားဆိုတာစိုးရင်လည်းဦးတည်းအများကြီးရတယ်
မှန်ပါတယ်ဗျာမှန်ပါတယ်အဲ့တော့အဲ့ဒီအချိန်မှာလာမဲ့2023ဩဂုတ်လအချိန်မှာနိုင်ငံရေးအချိန်မှာအခုအတိုင်းပဲဘာမှအကြောင်းလည်းမရှိဘူးဆိုရင်တော့အဲပြည်သူလူထုအများစုကလည်းပါဝင်မှာမဟုတ်ဘူးနောက်ပြီးတော့အဲ့ဒါလိုမဲယုံနေပါဒီမှာလည်းလုံလုံစိတ်ချစွာမဲပေးနိုင်ရဖို့ကလည်းမဲပေးနိုင်ခွင့်ရှိဖို့ကလည်းအဲဒီတန်ဖျားဖြစ်စရာပေါ့နော်သိပြီးတော့လူတွေကသွားပြီးတော့ဟိုဒီပေးရကြမှာမဟုတ်ဘူးလို့
ဒီစာမိပါတယ်။ဟုတ်ကဲ့တိုင်းသားလက်နက်ကိုင်အင်အားစုတွေပေါ့အဲ EAO တွေရဲ့အခုလောလောဆယ်ဆုံရှားမှုနဲ့အဲ့ EAO တွေနဲ့သူတို့ငင်းကြင်ရေးလုပ်ချင်တယ်စဉ်းမြတ်ချင်တယ်ဆိုတာလည်းပဲစစ်တပ်ဘက်ကတော့အချိန်လုံးပြောနေတာတွေ့ရပါတယ်။ဘလောက်များအလားအလာဖြစ်လာနိုင်ပါသလဲ။အခုကတော့ EAO ထဲမှာအပြည့်အဖွဲ့တွေနဲ့တော့မှာပဲသူတို့ပြည်ပဋိပက္ခအချိန်မြင့်လာနေတာဖြစ်ပါတယ်ကင်းနေလို့ပါလို့နဲ့ဆိုတော့အဲ့ဘက်ကလည်းသုံးသပ်ကြည့်အောင
်လက်တွေ့ကြကြပြောရမယ်ဆိုရင်တော့တိုင်းသားလက်အဲ့ဒါကအဖွဲ့အစည်းတွေကအခုအញ្ញိုင်းဆွေးနွေးပွဲတွေမှာဆွေးနွေးလိုက်ကြတဲ့အခါအဓိကလိုလားချက်ကတော့ဒီအခြေခံဥပဒေပေါ့နော်အခြေခံဥပဒေကသူတို့လိုလားတဲ့ထပ်တွဲပုံစံမှာဖြစ်လို့အဲ့ဒီအတွက်နိုင်ငံရေးအခွင့်အရေးရတိုက်ပွဲဝင်လက်နက်ဆွဲကင်တွေကြားရတာဆိုတော့အဲ့ဒီဟာကိုရောက်ဖို့အတွက်ကအဓိကတိုင်ထားတာကတက်ဖြစ်နေတယ်တက်ကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ပုံကိစ္စမှာလဲသူက25ရာခိုင်နှုန်းပါတာတော့သူမထောက်ခံရင်ဖွဲ့စည်းပုံအခြေခံဥပဒေကပြင်လို့မရဘူး။တခါဖွဲ့စည်းပုံဒီဖွဲ့စည်းပုံအခြေခံဥပဒေကိုစရေးခဲ့တာလဲသူတို့ပဲဖြစ်နေတယ်။သူတို့ပဲဖြစ်နေတော့ပြောချင်တာကအဲ့ဒီကျွန်တော်တို့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကြီးကိုအတိမပြုတ်ခင်ကတည်းကဒီပြဿနာကိုငင်းကြေးရင်းနဲ့ဆက်ဆက်ပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေကိုရေးခဲ့ရင်အချိန်မရဒါတက်နဲ့ပဲဒီပြဿနာဆုံးပြတ်ရသွားမယ်ကိစ္စ။အဲ့ဒါကိုကျွန်တော်တို့ဒီဘက်မှာဆက်တယ်လာတဲ့အခါကျတော့ပြတ်ပြတ်သားသားမလုံနိုင်တော့အခုတိုင်းသားလက်နက်ကင်ကြီးအဖွဲ့ကြီးတွေဘက်ကလည်းဒီလိုခံစားလာရလဲဆိုတတ်နဲ့ကြီးပဲတော့အချင်းမပြေဘူးဒီလိုလူထောက်ခံတဲ့အစိုးရပါမ ဖြစ်မယ်ဆိုတဲ့ဟာမျိုးပေါ့
ဟုတ်ကဲ့
legitimacy ဖြစ်မယ်ခိုင်မာမယ်ဆိုတဲ့ဟာမျိုးပေါ့ဆိုတော့တို့ကလည်းအခုတက်ကအာဏာယူထားပြီးတော့တက်ကပြင်ပေးပါမယ်တိုင်းရဟိုခင်ဗျားတို့ဒီဦးပြန်လာကြပါဆိုတာကိုတို့ကလည်းတက်တက်ကြွကြွမလာကြဘူးပေါ့နော
်
ယုံကြည်မှုတိုက်မရှိကြဘူးအဲ့လိုတွေ့ရပါတယ်ရ
နောက်ကျွန်တော်နိုင်ငံရေးပြောနေတော့စီးပွားရေးသိအရေးကြီးပါတယ်အခုဆိုရင်တိုင်းပြည်ဟာနိုင်ငံတကာရဲ့စီးပွားရေးသိဆိုးတန်ထမှုတွေနောက်ပြီးတော့တိုင်းပြည်တွင်းမှာသွားရေးလာရေးကုန်စည်ချောမွေးမှုကုန်ထုတ်လို့ရအမျိုးမျိုးပေါ်နေတာရောဂါဘေးကြောင့်လည်းရှိမယ်နိုင်ငံရေးဘေးကြောင့်လည်းရှိမယ်နေဆက်ကုန်သွယ်ရေးတွေထိခိုက်နေတာနေရာရှိဆိုတော့စီးပွားရေးကလည်းအတော်လေးချွတ်ချွန်ပြနေလို့သိရပါတယ်ရေကောက်ပွဲလှုပ်လာနိုင်မဲ့အထင်းချင်းအထီးအဲ့ဒီကိစ္စတွေကပြည်လဲနိုင်တဲ့အလားအလာရှိပါမလားဒီလိုပဲချွတ်ချွန်ပြနေရင်တော့ไอ้สิกองสยาลุบไปแม้ยึกออกไปสรว่าตะแกลุบหน่อยบ้างอ่ะแล้วแท้ทินสัญญาบ่ลุบไม่ทินเลย
နိုင်ငံရေးအဆင်မပြေရင်စီးပွားရေးလည်းအဆင်မပြေဘူးပေါ့စီးပွားရေးအဆင်မပြေရင်တကနိုင်ငံရေးမှာလည်းထိကြိုက်တာပေါ့လေအခုကကျွန်တော်တို့နိုင်ငံရေးအရအဲ့လိုအဆင်မပြေတော့နိုင်ငံရေးနည်းလုံနိုင်မှုတွေအလုတ်ပေးမဲ့လူတွေနောက်အရင်နည်းတည်ဆောင်လာမဲ့လူတွေအကုန်လုံးကဟိုထွက်သွားမဲ့လူတွေကများနေတယ်ဟိုအစ်စ်ဝင်လာတာနည်းတာပေါ့ဆိုတော့အချိန်လေးကကြာလေသိုးလေပေါ့ဒီချိန်လေးကိုမထိန်းထားနိုင်ဘူးပြန်ဝင်လာအောင်ထပ်ပြီးအတင်းဝင်လာအောင်ကျွန်တော်တို့မလုပ်နိုင်ဘူးဆိုလို့ရှိရင်စီးပွားရေးကဆက်ပြီးတော့သိုးနေမဲ့သဘောရှိတာပေါ့အဲနောက်ထူးခြားတဲ့အချက်တစ်ခုကတော့တရုတ်ပြည်ဘက်ကလည်းအဲရင်းနှီးမြှုပ်နှံမှုတွေကအရင်ဒီနာအဖလက်ထက်တုန်းကလို့မဟုတ်ဘူးဟိုတန့်သွားတာပေါ့နော်သူတို့ဒီအတိုင်းစီမံကိန်းနဲ့ဆက်နွယ်နေတဲ့စီမံကိန်းတွေရင်းနှီးမြှုပ်နှံမှုလာလုပ်ဖို့လည်းရပ်တန့်နေတာအဲ့ဒါတွေတွေ့ရတယ်တော့ဒါရီရလည်းနိုင်ငံရေးကောင်းမှနိုင်ငံရေးရာကုဏပြောသလိုချောချောမွေ့မွေ့ဒီလိုလူတို့ကကြီးကြီးပြည်ပြည်ရှိမှဒီလိုလုံနိုင်မှုတွေကလည်းဝင်လာရဲမှာလို့ကျွန်တော်ကတော့သုံးသပ်ပါတယ်ဒါပေမဲ့ကျွန်တော်အခုနည်းနည်းလေးညှော်လင့်ထားနေတာကကမ္ဘောဒီးယားကဟွန်ဆန်းကမြန်မာနိုင်ငံကိုသူကပြန်ပြီးတော့သိမ်းသွင်းပြီးတဲ့အခါကျတော့အပြော်နည်းနဲ့ပေါ့နော်ဒီမွာဒီလာတဲ့အခါတောင်ဆန်းစုကြီးနဲ့တွေ့ဖို့တွေပါတယ်ဒီကြိုးစားပြီးတော့တစ်ဖက်တစ်လမ်းကအပြော်နည်းနဲ့များသူအရှင်ပြောင်းဆောင်ရက်နိုင်မလားပေါ့နော်အဲအဲ့ဒါလို့ဆောင်ရက်နိုင်နာဖဟိုလည်းဒီနားချနိုင်လို့ရှိရင်တော့အဲဒီပြည်တယ်တဲ့လမ်းကြောင်းပေါ်တစ်ခုတောင်းနိုင်လိမ့်မယ်လို့ပြောနေနေမိတာပေါ့နော်ဒါကျွန်တော်တို့ချင်းရဲ
့ဟုတ်ကဲ့ဒါလည်းပဲ wishful thinking ပေါ့လေဖြစ်ပါစေလို့ဆုတောင်းရင်းမျှော်လင့်တာပေါ့လေ
ဟုတ်ကဲ့ခင်ဗျဟုတ်ကဲ့အဲ့လိုအဲ့လိုပဲသဘောရောက်ပါပေါ့လေ
ဥကြဇန္တာရဲ့မြမအရေးတုံးတက်ချက်အစီအစဉ်ပါရှင်မြမအရေးတုံးတက်သူဥရဲထွန်းကိုဆက်သွယ်မေးမြန်းခဲ့တာပါဇာတာပရိသတ်နဲ့ခင် VOA မြမပိုင်းအစီအစဉ်ကိုမြမစံတော်ချိန်နဲ့6နာရီကနေ9နာရီထိတင်ဆက်နေပါတယ်အခုတော့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါရှင်ဒီတစ်ပတ်အတွက်တော့တုတ်ကွေးဖြားနာယောဂါကုသတဲ့နေရာမှာပဋိဇီဝဆေးတွေမလိုအပ်ပဲအသုံးပြုတာမျိုးကိုရှောင်ကျင်မယ်ဆိုရင်ပတိအမှုဇီဝဆေးရင်ပါမှုကိုရှော့ချတဲ့နေရာမှာအထောက်အကူဖြစ်စေနိုင်တဲ့အကြောင်းဒေါက်တာတန့်စောကတင်ပြထားပါတယ်ရှင
်။ဒုက္ခဖြစ်နာယောဂဟာဗိုင်းရပ်စ်ပိုးကြောင့်ဖြစ်ပေါ်ခံစားရတဲ့ယောဂတစ်ခုဖြစ်ပါတယ်။ဗိုင်းရပ်စ်ပိုးကြောင့်ဖြစ်ပေါ်ခံစားရတဲ့တုတ်ကွေးဖြားနာယောဂကိုကုသတဲ့နေရာမှာခန္ဓာကိုယ်ရဲ့ကိုယ်ခံဆွမ်းအားစနစ်ကိုအဓိကအားကိုးကြရတာပါ။တုတ်ကွေးဖြားနာဖြစ်ပြီဆိုရင်ကိုယ်ခံဆွမ်းအားကောင်းမွန်စေဖို့အတွက်အရေးဝဝအေးချင်းအနားယူခြင်းအရေးများများတောက်ခြင်းအသားဓာတ်များများစားသုံးပေးခြင်းအာဟာရဓာတ်စုံလင်အောင်စားသုံးပေးခြင်းစတဲ့နည်းလမ်းတွေနဲ့ကုသကြရတာဖြစ်ပါတယ်။တုတ်ကွေးဖြားနာကိုကုသတဲ့နေရာမှာပရိဇီဝဆေးတွေကိုမလိုအပ်ဘဲထည့်သွင်းအသုံးမပြုသင့်ပေမဲ့တချို့နေရာတွေမှာတော့မလိုအပ်ဘဲအသုံးပြုနေကြတာကိုတွေ့မြင်နေရတယ်လို့ကျမ်းမာရေးသတင်းအက်ဒီတာတူဖြစ်သူဒေါက်ထရီစီမန်ကအခုလိုပြောပါတယ်
။ဒီကနဒီကိစ္စကစောဘဲမှာလည်းကျွန်တော်နည်းနည်းတော့ပြောခဲ့ပါတယ်။မှန်ပါတယ်။ဟောအေးဘီနာဆေးတာမန်ဖြားနာတော့ဒီလိုနဲ့တော့ဒီပရိဇီဝဆေးတွေသုံးဖို့မလိုပါဘူးနော်။အမလိုဘဲနဲ့ဒါပေမဲ့သုံးနေကြတယ်။ဟိုတချို့သောဆရာဝန်များနော်အခုဥပမာနဲ့ဝန်ကားရင်ကျွန်တော်တို့ကိုယ်တိုင်ပဲပြောင်းဖြစ်ကစားမှာကိုယ်ဆေးကလူနာလာတဲ့ကမှာယောဂရှားလာကြာမှာကြောက်လို့ဘာပိုးမှန်းတော့မသိဘူးเนาะမြန်မြန်ပြောက်အောင်မြန်မြန်ပြောက်မှလူနာငါချင်းမြန်မြန်လာမှာဆိုတော့ဘောတရားနဲ့သတ္တနာပြစ်ချက်လည်းသလိုပဲအနေဘောပြစ်တွေကိုမလိုဘဲနဲ့ခါလဲပေးပလိုက်တာเนาะဒါပေမဲ့တကယ်ကို dodge pattern မျိုးနဲ့ပေးပလိုက်တာအဲ့ဒီအချိန်ကြီးကကျွန်တော်ဆေးရောဂါမှာနည်းနည်းရှိနေသေးတယ်လို့ကျွန်တော်ထင်ပါတယ်ဒါအပြင်ဒီခုနလိုကျွန်တော်တို့ setting မှာဟောပေါ့အမှားရေးဆရာဝန်တွေဒီလူနာတွေကိုယ်တိုင်ကလည်းဒ ေမပေးရင်မကြိုက်ဘူးနော်သူကတဲကနှစ်ရက်စိတ်ပြန်ချင်းနေပြီးတော့အဖေကမကြသေးဘူးဆိုလို့ရှိရင်ဆိုတော့မကြိုက်တော့ဘူးတကယ်တမ်းကျတော့အားလုံးသိတဲ့အတိုင်းပဲတရားလို့လည်းသိတဲ့အတိုင်းပဲဒီတချို့ဟွာတွေကယောဂါတွေကဗိုက်ဒါစပို့ဆိုလို့ရှိရင်ချက်ချင်းအဖေကမကြဘူးနှစ်ရက်သုံးရက်တော့ခံရတာပဲဟုတ်တယ်ဗျာအဲ့တော့ခွန်တင်မပြောက်တဲ့ခါကျတော့ဟိုအချိန်တိုင်းပြောက်သွားမှာပဲနော်အချိန်တိုင်းပြောက်သွားမဲ့ယောဂါကိုဘလို့ဝဲနဲ့သေးသေးအန်တီဘောဒီတွေပေးနေရတာဘုရားလည်းသူမပေးလို့ဆိုမကြိုက်လို့တောင်းကောင်းဆိုခြင်းနဲ့တော့ပြည်သူလူထုဒါလိုက်နာမယ်ခဲ့အဲ့ဒါမျိုးတွေကိုမတောင်းဆိုတော့ပါဘူး။ဒီမနေ့သူကိုယ်တိုင်လည်းခုနတော့ပြောခဲ့သလိုပဲတောက်လို့ပြောလို့တေချာလို့ evidence base ပေါ့နော်။တခွေလားအဖြေရထားပြီးအသက်ကြီးအဖြေရထားပြီးလို့ခဏဒါကတော့ခဏပိုးကတော့ဘာပိုးဖြစ်နေလဲဆိုတာတိကျပြောနိုင်ပြီးတော့သုံးရမယ့်ဆေးကိုပေးလို့ရှိရင်လေအဲ့ဒီဆေးကိုတိတိကျကျနဲ့တောင်းမှန်ကြညွှန်ကြားတဲ့အတိုင်းပို့ကောနော်အပြေဝတောက်ဖို့လိုပါတယ်နော်။မစိုးမဖို့တော့ပြီးဖြတ်ထားလို့မရပါဘူး။တော့သူများတွေတောက်ပြီးတောက်ထားတဲ့ကြံနဲ့ဟိုမှာသေးကကလေးတုံးလုံးတော့ပဲကြော်နေတယ်ကအဲ့ဒါကြံနဲ့လည်းငါတောက်တော့ပဲမရှိဘူးအဲ့ဒါမျိုးအဲ့ဒီမျိုးတွေကိုလည်းခဲရပါတယ်နော်အဲ့ဒီဥစ္စာတွေကလည်းဒါမှားယွင်းတဲ့ယူဆတွေဖြစ်ပါတယ်မှားယွင်းတဲ့အသေးစားတွေဖြစ်ပါတယ
်ပရိအနုဇီဝဆေးရင်ပါမှုကိုမြန်မာနိုင်ငံအပါဝင်ကမ္ဘာနိုင်ငံအတီးတီးမှာကြုံတွေ့နေရတာဖြစ်ပါတယ်ပရိဇီဝဆေးတွေအပါဝင်ပရိအနုဇီဝဆေးတွေမလို့အဖဲအသုံးပြတာမျိုးကိုရှောင်ကျဉ်နိုင်မယ်ဆိုရင်ဆေးရင်ပါမှုကိုရှော့ချတဲ့နေရာမှာအထောက်အကူဖြစ်စေနိုင်တယ်လို့ဒေါက်တာစီမန်ကရှင်းပြပါတယ်
သေးရင်ပါတဲ့ကြံနာတတိကဘာလောက်မှဖြစ်နေတာဖြစ်နေတော့ကျွန်တော်တို့နိုင်ငံလည်းအပါဝင်တာပေါ့နော်အဲ့တော့ကျွန်တော်တို့နိုင်ငံအပါဝင်ဘယ်နိုင်ငံနိုင်ငံကမ္ဘာနိုင်ငံတိုင်းမှာစိတ်သိပ္ပံပညာကိုအသုံးချတဲ့နိုင်ငံတိုင်းမှာဖြစ်ပေါ်နေပြီးကြုံတွေ့နေရတယ်ဒီကနေ့ကြုံတွေ့နေရတဲ့ခါကျတော့ဒီကိုယ်တွေကခဏပြောလို့ရှိရင်ဒီပေါ့စိတ်မတို့တော့နော်စိတ်မတို့တဲ့ကြံနာတွေဖြစ်လာတာဓမ္မနာလည်းရှိတယ်ဒုက္ခရှိတယ်ဘာတောင်းရှိတယ်ဆိုလို့ရှိရင်အင်းနာကိကဖီလာရီနဲ့ပြည်ကျင်းတော့ကျွန်တော်တို့နမူနာအားဖြင့် TV ယောဂါကိုကြည့်လိုက်ရင်သိတယ်ကျွန်တော်တို့မြန်မာနိုင်ငံမှာဟောဒီ TV ယောဂါပိုးကိုဟောကြားဘူးလေမြန် TV ယောဂါပိုးကအခုနောက်ပိုင်းမှာပေါ်တဲ့ဆေးကိုဆေးရင်ပါတီးပြတ်တီးတို့ကဘာလို့မှာဒီအမှောင်ကိုပြဿနာကြောင့်ဟောဒီ TV ဒူနာတွေကိုမကုသနိုင်ဘူးမကုသနိုင်တဲ့အတွက်သဆုံးရှုံးရတယ်ဖြစ်တယ်အဲ့တော့ဒီ TV ပိုးသက်ဆင်းနဲ့ပတ်သက်ပြီးကဘာပေါ်မှာเนาะခုကဆေးရင်မှာ TV ပတ်မှုအများဆုံးနိုင်ငံ30ရှိတယ်ကဘာကအဲ့30မှာညီမနိုင်ငံခုအပေါ်
တကွေးဖြာနာယောဂကုသတဲ့နေရာမှာပရိစီဝဆေးဝါးတွေမလို့အဖဲအသုံးပြတာမျိုးကိုရှောင်ကျဉ်မယ်ဆိုရင်ပရိအနုစီဝဆေးရင်ပါမှုကိုရှော့ချတဲ့နေရာမှာအထောက်အကူဖြစ်စေနိုင်တဲ့အကြောင်းသတင်းပေးပလိုက်တာဖြစ်ပါတယ်ကျွန်တော်တန်းတော့ပ
ါဒေါက်တာတန်းစောအပတ်စဉ်တင်ဆက်နေတဲ့လူလူနဲ့ကျမရဲ့အစီအစဉ်ပါရှင်အခုလို VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေသတင်းတွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာအချိန်မရွေးကြည့်ရှုနားဆင်ဖတ်ရှုနိုင်ကြပါတယ်ရှင်အခုတော့ကျမတို့ဒီ VOA မြန်မာပိုင်းကနေပြီးတော့ telephone application apps အသစ်တွေကိုဒီ download ရယူနိုင်တဲ့အကြောင်းလဲအသိပေးပါရစေရှင်။ဒီ download link တွေကိုကျမတို့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလဲကြည့်ရှုနိုင်ကြပါရရှင
်။ VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့RFA လွတ်လပ်တဲ့အာရှအသံမြမဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြမနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရပါပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bin Juru channel 101ဒါမှမဟုတ် Thaicom 622 channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဂျိုရုဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါရှင်။မြန်မာနိုင်ငံကပြည်သက်တွေစီတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။ကဲခုတော့ကျမတို့ကိုရနိုင်တင်ဆက်နေတဲ့အားကစားကဏ္ဍကိုကြည့်ရှုနားဆင်မှုအချိန်ရောက်ပါပြီ။ဒီသတင်းပတ်အတွက်တော့ကဘာကျော်ဘောလုံးသမားမက်ဆီကိုဗစ် -19 ရောဂါကူးစက်တဲ့အကြောင်း
လာလီဂါဘောလုံးပွဲစဉ်၏အကြောင်းသတင်းတွေအပြင်စင်ကာပူမှာကျင်းပတဲ့အာဆီယံဆူဇူကီဖလားဘောလုံးပွဲသတင်းတွေကိုကိုရန်နိုင်ကစူးစီးတင်ပြထားပါရရှင
်။ကမ္ဘာ့ဝန်ကိုဗစ် -19 ရောဂါကူးစက်မှုတွေမြင့်တက်နေသေးမှာပဲ PSG တက်မှာကစားနေတဲ့ကမ္ဘာ့ဘောလုံးသမားမက်ဆီလည်းကိုဗစ် -19 ရောဂါကူးစက်ခံရပါတယ်။မက်ဆီပါဝင် PSG ကစားသမား၄ယောက် virus ကူးစက်ခံထားတယ်လို့ PSG အသင်းကတနင်္ဂနွေနေ့မှာပြောပါတယ်။ဒီအချိန်နဲ့ပတ်သက်ပြီးတော့ PSG နီးပြမော်ရီစီယိုပိုချက်တီနိုကတော့
Bueno, yo creo que ya sabemos, llevamos casi dos años, ¿no? con el virus y creo que todo el mundo ya sabemos lo que necesitamos.
ကျွန်တော်တို့အခုဆိုရင်ဒီ virus နဲ့နေနေရတာနှစ်နှစ်ရှိသွားပါပြီ။လူတိုင်းလည်းဘယ်လိုနေရမယ်၊ဘာတွေကိုရှောင်ဖို့လိုတယ်ဆိုတာသိကြပါတယ်။ဒါပေမဲ့ဒါတွေအပြင် virus နဲ့ပတ်သက်ပြီးတချို့ကိစ္စတွေကတော့ကျွန်တော်တို့လည်းထိန်းချုပ်လို့မရပါဘူးကျွန်တော်တို့အနေနဲ့ဘလောက်ပဲသတိထားပြီးကြိုတင်ကာကွယ်တာတွေလုပ်နေလို့နေအဲ့ဒီလိုလုပ်နေတဲ့ဂျားကကူးနိုင်သေးတာပဲမက်ဆီကတော့အသင်းဆေးအဖွဲ့နဲ့ဓာတ်ရိုက်ဆက်သွယ်ပြောနေပါတယ
်မက်ဆီကအခုလောလောဆယ်မှာအာဂျင်တီးနားမှာရောက်နေပြီးတော့သူ့အနေနဲ့ COVID-19 ရောဂါမပြောင်းမချင်းအာဂျင်တီးနားနိုင်ငံကနေပြင်သစ်နိုင်ငံကိုပြန်လာနိုင်သေးမှာမဟုတ်ပဲပြန်ရောက်မှာပဲပြန်ကစားနိုင်မဲ့အချိန်ကိုပြောနိုင်မယ်လို့လဲပိုချတီနိုကပြောလိုက်ပါတယ်။အချိန်လေးမှာပဲစပိန်လာလီဂါဘက်မှဆိုရင်လဲရီယယ်မက်ဒရစ်အသင်းကဘယ်လ်ဂျီယံဂိုးသမားသီဘိုကိုထရောဖက်ဒရီကိုဗယ်ဗာဒီအက်ဒဝါဒိုကာမာဗင်ဂါနဲ့ဗနီရှစ်ဂျူနီယာတို့ကိုဗစ် -19 ရောဂါကူးစက်ခံထားတယ်လို့ရီယယ်မက်ဒရစ်အသင်းကပြီးခဲ့တဲ့ဘက်ကထုတ်ပြန်ပါတယ်။ပြီးခဲ့တဲ့နေ့ကနေ့ကလာလီဂါပွဲစဉ်မှာတော့ဇီယားထိတ်ကရီယယ်မက်ဒရစ်အသင်းဟာကတာဖေးအသင်းကိုတကူကူမရှိနဲ့ရှုံးသွားခဲ့ပါတယ်။ဒီဘက်ရှုံးတာနဲ့ပတ်သက်ပြီးရီယယ်မက်ဒရစ်အသင်းကြီးပြကာလိုအန်ချယ်လော့တီပြောတာကတော
့ Yo creo que no hay mucho que decir de este partido sino que nos hemos quedado
ဒီဘက်နဲ့ပတ်သက်ပြီးတိတ်တော့ပြောစရာမရှိပါဘူး။ကျွန်တော်တို့အနေနဲ့ဒီဇင်ဘာအားလိုက်ရဲ့အတွင်းတရက်ပို့ပြီးတော့နားခေကြပြီးတော့အသင်းရဲ့ face mask အားလိုက်ရဲ့မတိုင်ခင်ကလည်းမတူပါဘူး။ပွဲပေါ်မှာအာရုံမစက်နိုင်ပါဘူး။ရှုံးလို့မရှုံးသင့်ပါဘူး။တည်တော့ရသင့်ပါလေ။ဒါပေမဲ့ကျွန်တော်တို့ဂူပေးလိုက်ရတော့ရှုံးတာပေါ့
Real Team ဟာဒီပွဲရှုံးလိုက်ပြီမဲ့လဲ La Liga မှာ46မှတ်နဲ့ဒုတိယနေရာက Sevilla ထက်10မှတ်အသာနဲ့ဦးဆောင်နေပါတယ်ခင်ဗျာ။ဆောင်းရာသီဘောလုံးသမားအပြောင်းရွှေ့ဈေးကွက်တွေဘက်မှာတော့ Spain နိုင်ငံကနာမည်ကြီး Barcelona တင်က Spain တိုက်စစ်မှု Ferran Torres ကို9နှစ်စာချုပ်နဲ့ခေါ်ယူလိုက်ပါတယ်။ Barcelona တင်ဟာ Man City မှာကစားနေတဲ့ Torres ကိုဝယ်ဖို့အတွက် EUR 55သန်းပေးခဲ့ရပြီးတော့January 3ရက်နေ့ကတော့သူ့ကိုနူးကပ်ကွင်းကြီးမှာပြည်သက်တွေနဲ့မိတ်ဆက်ပေးခဲ့ပါတယ
်။ Muchas gracias a todos los culers, espero que estar bienvenida.
ပြည်သက်တွေအနေနဲ့ကျွန်တော်ကိုအခုလိုကြိုဆိုတဲ့အတွက်ကျေးဇူးတင်ပါတယ်။ Luis Enrique နဲ့ Guardiola တို့လက်အောက်မှာကစားခဲ့ရတာကကျွန်တော်အတွက် Barcelona ကစားပုံကိုအံဝင်ခွင့်ကြဖို့အများကြီးအထောက်အကူဖြစ်စေပါတယ်။အစောပိုင်းမှာပြောခဲ့သလိုပဲကျွန်တော်ကတော့အသင်းနဲ့အတူ Xavier လက်အောက်မှာအရန်ကိုကစားခြင်းနေပါပြီ။
ဘာစလိုနာကသူ့ကို9နှစ်စာချုပ်ချုပ်လိုက်တာကြောင့်သူဟာ2029ခုနှစ်အထိဘာစလိုနာအသင်းမှာရှိသွားမှာဖြစ်ပါတယ်။ဒီမတိုင်ခင်မှာအသင်းတစ်သင်းကသူ့ကိုဝယ်ကျင်တယ်ဆိုရင်တော့ယူရို1ဘီလီယံပေးရမယ်ဆိုတဲ့အချက်ကိုလည်းစာချုပ်ထဲမှာထည့်ထားပါတယ်။ဘာစလိုနာအသင်းဟာသူ့ကိုဝယ်လိုက်ပြီမဲ့လည်းသူ့ရဲ့လစာကိုပေးဖို့အတွက်တော့ငွေကိုရှာနေတော့ပဲဖြစ်ပြီးတော့သူ့ကိုအသင်းကစားသမားဖြစ်နေမှတ်ပုံတင်ကိစ္စတွေမပြီးပြတ်သေးတဲ့ပုံမှာလည်းရှိနေပါတယ်။ဒါမဲ့လေတော်ရက်ကတော့သူ့အနေနဲ့ဒီအတွက်စိတ်မပူချောင်းနဲ့အတင်းအနေနဲ့ဒီကိစ္စကိုပြေလည်ဖို့အတွက်အစွမ်းကုန်လုပ်နေတယ်လို့ယုံကြည်ကြောင်းသတင်းစာရှင်းလင်းပွဲမှာပြောပါရယ်ဘာစလိုနာအသင်းဥက္ကဋ္ဌလပေါ်တာကလည်းသူ့အနေနဲ့ဘာစလိုနာအသင်းကိုထိတ်တန့်အသင်းတစ်သင်းဖြစ်အောင်ပြန်တည်ဆောက်နေတယ်လို့ပြောပါရယ်အခုလိုအသင်းကိုအားဖြည့်ဖို့လုပ်တဲ့အတွက်လာမဲ့ဘောလုံးရာသီမှာတော့ Dortmund တိုက်စစ်မှုအာလင်ဟာလန်ကိုခေါ်ဖို့ရှိမရှိဆိုတဲ့အပေါ်မှာလပေါ်တာပြောတာကတော
့ Conferran Hemos hecho pues la excepción de lanzarnos a por el fichaje antes de tener el margen salarial.
Pero no me dieron más lo llamo, dilo yo lo le hemos dado muy bien. Yo creo que ကစားသမားတယောက်ကိုလိုချင်တယ်ပြောရင်ဈေးကတက်သွားရောပြီးတော့အခုလိုအပြောင်းအရွှေ့ကာလရောက်ပြီဆိုရင်ဘာစီလိုနာအသင်းကဘယ်သူ့ကိုဝယ်မယ်ဆိုပြီးတော့လည်းအမြဲတည်းထွက်နေကြကျွန်တော်တို့ကတော့အသင်းကိုအားပြည့်နိုင်လို့ဆွမ်းကုန်လုပ်သွားမှာပါအခုလောလောဆယ်မှာတော့အသင်းကိုပြန်တည်ဆောက်နေပြီးမကြခင်မှာအရင်ဘာစီလိုနာကိုပြန်မြင်ရပါလိမ့်မယ်ကန္နာရီဘိုင်းမှာလည်းကျွန်တော်တို့အချိန်တွေကပိုကောင်းလာနေပါလိမ့
်ဗာစလိုနာအသင်းဟာပြီးခဲ့တဲ့ဘောလုံးရာသီမှာ EUR 1.3 ဘီလီယံကျော်အကျွေးတင်တဲ့အတွက်မက်ဆီကိုအသင်းနဲ့စာချုပ်ထပ်မတိုးနိုင်တဲ့အထိဖြစ်ခဲ့ပါရယ်
ဘာစလိုနာဟာမက်စီကိုဆုံးရှုံးလိုက်ရတဲ့အပြင်ဒီဘောလုံးရသည့်အစကခေါ်ခဲ့တဲ့အာဂျင်တီးနားတိုက်စစ်မှုအဂွေရိုးဟာလည်းနှလုံးရောဂါကြောင့်ဘောလုံးကစားတာကနေရုတ်တရက်အနားယူလိုက်ရတဲ့အတွက်တိုက်စစ်ပိုင်းမှာအားနည်းနေတဲ့အတွက်အခုလိုမျိုးတော်ရက်စ်ကိုခေါ်လိုက်တာဖြစ်ပြီးတော့လောလောဆယ်မှာတော့အမှတ်ပေးစရာအဆင့်ခွင့်မှာရောက်နေပါတယ်ခင်ဗျာစင်ကာပူနိုင်ငံမှာကျင်းပတဲ့အာဆီယံဆူဇူကီဖလားဘောလုံးပွဲမှာတော့ထိုင်းသင်းကအင်ဒိုနီးရှားကိုအနိုင်ရပြီးတော့ပိုးဆွဲသွားပါတယ်ဇန်နဝါရီ1ရက်နေ့ကထိုင်းနဲ့အင်ဒိုနီးရှားတို့ဖိုင်နယ်ဒုတိယအကြိမ်ကစားရမှာတစ်ဖက်2ဂိုးစီတည်ကျသွားပါတယ်ဒါပေမဲ့ပထမအကြိမ်မှာတော့ထိုင်းသင်းက4ဂိုးကိုမရှိနဲ့နိုင်ထားတာကြောင့်နှစ်ပွဲပေါင်း6ဂိုး2ဂိုးနဲ့ထိုင်းသင်းကချန်ပီယံဖြစ်သွားခဲ့ပါတယ်ထိုင်းနီးပြအလက်ဇန်ဒါပိုကင်ကတော့ထိုင်းသင်းနေတဲ့အရှိတောင်အာရှအဆင့်ထက်ကိုကျော်လွန်ပြီးတော့အာရှနဲ့တခြားကမ္ဘာပြိုင်ပွဲတွေမှာပြိုင်နိုင်ဖို့မျှော်မှန်းထားတဲ့လေဆိုပြီးတော့ပြောလိုက်ပါတယ
် We don't want to only win the Suzuki Cup that is good for sure it's good because we make a stand in the region Suzuki is a prestige tournament. We want to be the number one. We also want more than that. We don't want to win here and then go to the Asia qualifiers. The World Cup qualifiers. And don't have a chance. And what I can tell you is a lot of work, of course. And what I can tell you is a lot of work, of course, but we have to believe.
ထိုင်းသင်းဟာဒီပွဲကိုနိုင်လိုက်တဲ့အတွက်အာဆီယံဆူဇူကီဖလားကိုလည်း6ကြိမ်မြောက်ပိုဆွဲသွားတာဖြစ်ပါတယ်။အချိန်လေးမှာပဲမလေးရှားသင်းနီးပြတန်ချန်ဟိုးဟာမလေးရှားသင်းဒီပြိုင်ပွဲမှာအုတ်စုအဆင့်ကနေထွက်လာရပြီးတဲ့နောက်နီးပြအဖြစ်ကနေလှုပ်ထွက်လိုက်ပါတယ်ခင်ဗျာ
။ကိုရနိုင်စူးစီးတင်ပြနေတဲ့အားကစားကဏ္ဍပါရှင်နိုင်ငံတကာအားစားသတင်းတွေကိုစူးစီးတင်ပြခဲ့တာပါ VOA မြန်မာပိုင်းနည်းနည်းခင်းအစီအစဉ်ကိုလိုင်းတိုမီတာ3249တို့ပြင်လိုင်းလက်မီတာ190 kHz 1595တို့ကနေဖမ်းယူနားဆင်နိုင်ပါတယ်အခုတော့သတင်းအချင်းချုပ်ကိုကိုဇော်မိုးကျော်ကပြောပြမှာပ
ါရကိုရီးယားက ballistic missile ပဲထိန်ဒုံးကြီးလက်နက်လို့ယူဆရတဲ့ missile ဒုံးကြီးစမ်းသပ်ပစ်ခတ်လိုက်တဲ့ပေါ်အမေရိကန်ပြည်ထောင်စုကရှုံချလိုက်ပြီးတွစ်ဆုံဆွေးနွေးဖို့တိုက်တွန်းတောင်းပေါ်ဒူးနေမှာပြောကြားလိုက်ပါတယ်ဒီလိုမစ်ဆိုင်းလက်နဲ့စမ်းသပ်ပစ်ခတ်လိုက်တာဟာကုလသမဂ္ဂလုံခြုံရေးကောင်စီကချမှတ်ထားတဲ့ဆုံးဖြတ်ချက်ကိုချိုးဖောက်ရကြသလိုအိန္ဒိယနိုင်ငံရဲ့နေနဲ့နိုင်ငံတကာအတိုင်းအဝိုင်းကိုချိတ်ချောက်ရရောက်တယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကပြောဆိုပါတယ်အမေရိကန်ပြည်ထောင်စုနဲ့ဂျာမနီနိုင်ငံတို့ကယူကရိန်းနိုင်ငံရဲ့ပိုင်နက်နဲ့အထုတ်ချာအာဏာကိုကာကွယ်ဖို့အတွက်အခိုင်အမာထောက်ခံကြောင်းဗုဒ္ဓဦးနဲ့မှာပြောကြလိုက်ပါတယ်ဒါအပြင်တကယ်လို့ရုရှားနိုင်ငံကအိန္ဒိချင်းယူကရိန်းကိုကျူးကျော်တိုက်ခိုက်လာမယ်ဆိုရင်ရုရှားအနေနဲ့ကြီးမားပြင်းထန်တဲ့ဆိုးကျိုးတွေကိုခံစားရမယ်လို့လည်းသတိပေးလိုက်ပါတယ်မြန်မာနိုင်ငံမှာပြည်တွင်းစစ်ဖြစ်ဖို့အခြေအနေအားလုံးပြည်စုံနေတယ်လို့အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံရဲ့အလဲကျဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံရဲ့နိုင်ငံသားရေးဝန်ကြီးကတနင်္လာနေ့မှာပြောဆိုခဲ့ပါတယ်ဝန်ကြီးချုပ်ဝန်ဆန်ဟာတောက်ကြနေတဲ့စနေနေ့တွေမှာမြန်မာနိုင်ငံမှာသွားဖို့ရှိပြီးအဲ့ဒီမတိုင်ခင်တနင်္လာနေ့တုန်းကစင်ကာပူနိုင်ငံမှာပြောဆိုခဲ့တာဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံမှာနှစ်သစ်ကူဂျိုနေကဖြစ်ပွားခဲ့တဲ့ဆန္ဒပြပွဲအတွင်းအ ਨੇ ဆုံးအလုသမားတမကခေါင်းဆောင်နဲ့တက်ကြွလှုပ်ရှားသူ29ဦးကိုဖမ်းဆီးထိန်းသိမ်းလိုက်တာဟာလူ့အခွင့်အရေးဥပဒေတွေကိုချိုးဖောက်ရာရောက်တယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအဖွဲ့ UNOCHA ကမနေ့ကဗုဒ္ဓဦးနေ့မှာကြေညာချက်ထုတ်ပြန်ပါတယ်ဒီဆန္ဒပြပွဲမှာပါဝင်သူတွေကအချမ်းဖက်ဖန်းစည်းခံရသူအများစုဟာမိန်းကလေးတွေဖြစ်ကြောင်းနဲ့ဒီအချမ်းဖက်ဖန်းစည်းတာဟာလွတ်လပ်စွာအသင်ပင်ဖွဲ့စည်းခွင့်စီတန်းလက်လက်ခွင့်စတာတွေကိုစတင်ရရောက်တယ်လို့လဲလွတ်လပ်တဲ့လူအခွင့်အရေးကျွမ်းကျင်သူတွေကပြောဆိုထားကြောင်းဖော်ပြထားပါတယ်ခင်ဗျာ
ကျေးဇူးတင်ပါတယ်ရှင်တရင်ချင်းချုပ်ကိုကိုစောမိုးကျော်ကပြောပြသွားတာပါကြာတာပရင်းနေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နေနဲ့6နိုင်ကနေ9နိုင်ထိတင်ဆက်ခဲ့တာပါရှင်ညပိုင်းရေဒီယိုရုပ်သံအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နိုင်ကနေ10နိုင်ထိတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင်ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုရဲမော်ပါအတန်ဖဲအင်ဂျင်နီယာကတော့ဂျင်မီကုတ်ပါရှင်ရုပ်သံအင်ဂျင်နီယာကတော့ဇူဘဲအယ်တာရစ်ပါကျမကအင်ဂျင်နီယာပါရှင် VOA မြန်မာပိုင်းအစီအစဉ်ကတင်ဆက်နေတဲ့အစီအစဉ်လေးကိုကြည့်ရှုအားပေးကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ် BND ရဲ့အသွေးတွေကနေကြင်ွေးကြပါစေရှင်
This program has come to you from the Voice of America, Washington.